Welcome to the Voice of America in Burmese.
မင်္ဂလာနေ့ရက်အစမှာတော်ရရှိနေပျော်ရွှင်နေကြပါစေခင်ဗျာ။ VOA American တန်ရက်2019ခုနှစ်နိုဝင်ဘာလ3ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ32.40-48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်မှာပါ
။မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုတော်တော်သိနေအတူကြီးညာပေးမှာပါ။ Syria နိုင်ငံမြောက်ပိုင်းမှာစနေနေ့ကကားဘုံးပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်လူအနည်းဆုံး73ဦးသေဆုံးရတယ်လို့တူရကီကပြောကြားလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့35ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးမှာကုလသမဂ္ဂအတွင်းရေးမှူးချုပ်ကမြန်မာအစိုးရအနေနဲ့ Rohingya ဒုက္ခသည်အရေးမှာသူတို့ဆန္ဒအထက်ဂုံတိုက်ခါရှိရှိထားနေပြန်နိုင်ရေးအ мян ဦးစားပေးလှုပ်ဆောင်မှုတိုက်တွန်းခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်။ဟုတ်ကဲ့ပါရှမ်းပြည်နယ်မြောက်ပိုင်းမှာကျွမ်းနာတင်ဆောင်လာတဲ့ကားကိုအမည်မသိလက်နက်ကင်အဖွဲ့ကပစ်ခတ်တာကြောင့်လူသေဆုံးမှုရှိခဲ့ပါတယ
်။ရပ်ပတ်ကလမ်းဒီတူကျွန်တော်တို့အိုင်နယ်ကြီးကတော့ PNL ညံနေလို့လည်းပြောရတယ်။ကောင်းရည်လူစုစုဆက်ဖွဲ့လို့ပဲကျွန်တော်
လည်းမြန်မာတပ်မတော်တာဝန်ရှိသူတူပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူထိုင်းနိုင်ငံကတစ်တော်တစ်ခုမှာလူအယုတ်လောင်းရှာဖွေတွေ့ရှိရာကလူမောင်ကိုဂိုင်းကိုဖောက်ထုတ်နိုင်ခဲ့တဲ့အကြောင်းကိုလည်းတင်ပြပါမယ်။အပတ်စဉ်ကဏ္ဍလေးအဖြစ်ဒုအတန်အစီအစဉ်နဲ့အတူစနေညတိုင်းရဲ့လေလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါဦးဗျာ။
ဆီးရီးယားနိုင်ငံမြောက်ပိုင်းကတဲလ်အဗျက်မြို့ဇေနာမှာစနေနေ့ကကားဘုံးပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ73ဦးသေဆုံးခဲ့ရတယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီဘုံးခွဲမှုကိုဘယ်အဖွဲ့ကလှုပ်ဆောင်လဲဆိုတော့အခုထိမကြေညာသေးပါဘူး။ဒါပေမဲ့ဒါဟာဆီးရီးယားဒီမိုကရက်တစ်တပ်ဦး SDF ကကတ်စတပ်သားတွေဖြစ်တဲ့ YPG Syria Cuts တပ်ဖွဲ့လက်ချက်ဖြစ်ကြောင်းတူရကီကာကွယ်ရေးဝန်ကြီးဌာနကအပြစ်တင်လိုက်တယ်လို့ YPG ဟာရက်စက်တဲ့အကြမ်းဖက်အဖွဲ့တစ်ခုဖြစ်ပြီးဒီအဖွဲ့ကိုလက်မခံကြဘူးလဲကမ္ဘာခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ် YPG တွေကိုတူရကီကအကြမ်းဖက်အဖွဲ့ဖြစ်နေသတ်မှတ်ထားပေမဲ့ American ပြည်တော်စုကတော့ဒီ YPG တွေဟာ IS အကြမ်းဖက်အဖွဲ့ကိုချိန်မုံရမှာ American ရဲ့အဓိကမဟာမိတ်ဖြစ်နေသတ်မှတ်ထားတာဖြစ်ပါတယ် American သမ္မတ Donald Trump က Syria အရှိမြောက်ပိုင်းဒေသကကန်တက်တွေပြန်ပြီးရုပ်သိမ်းဖို့အတွက်အစောပိုင်းမှာဆုံးဖြတ်ချက်ချလိုက်တဲ့နောက်တူရကီကအဲ့ဒီဒေတာက SDF တက်တွေကိုတိုက်ခိုက်ဖို့တူရကီရဲ့မဟာမိတ်ဆီးရီးယားပြည်သူစစ်တွေနဲ့အတူကျူးကျော်ထိုးစစ်ဆက်ခဲ့တယ်။ပြီးခဲ့တဲ့လကတည်းကဒီတဲလ်အဗျက်မြို့ကိုတူရကီကသိမ်းပိုက်ထားတာဖြစ်ပါတယ်။တူရကီနဲ့ American တို့ကြားရရှိခဲ့တဲ့အောက်တိုဘာလ18ရက်သဘောတူညီချက်အရဆီးရီးယားကတဲလ်အဗျက်နဲ့Ras El Ain တို့ကြား85မှန်ရှိတဲ့အစ်မဲဆုံးချထားရေးပါဝင်တယ်လို့ YPG တွေကအဲ့ဒီနေရာကနေဆုတ်ခွာပေးရမှာဖြစ်ပါတယ်။ Syria မြောက်ပိုင်းဒေသက Cuts တွေဆုတ်ခွာမှုတေချာစေဖို့အတွက်တူရကီနဲ့ Russia တပ်တွေရဲ့ပူးတွဲခင်းလှည့်မှုကိုလည်းတောက်ကြံလေးကစတင်ခဲ့တာဖြစ်ပါတယ
်။ IS အစိုးရဝါဒီဖွဲ့ခေါင်းဆောင်အဘူဘကာ El Baghdadi တည်ဆုံသွားပြီးတဲ့နောက်ခေါင်းဆောင်တွေဖြစ်ရွေးချယ်ထားသူကိုသစ္စာခံမယ်လို့IS အဖွဲ့နဲ့ထိစပ်ရှိတဲ့အီဂျစ်အခြေစိုက် Sinai Province အစွန်ရောက်အဖွဲ့ကစာရူရီအပြန်အလှန်ပို့တဲ့ Telegram မှာစနေနေ့ကပြောပါရယ် Sinai Province အစွန်ရောက်အဖွဲ့ဟာအီဂျစ်နိုင်ငံကိုလက်နက်ကင်ပုံကန်နေတဲ့အဖွဲ့ဖြစ်ပါတယ်သူတို့အဖွဲ့ဝင်နှစ်ဒါဇင်လောက်ဟာတစ်ပင်တွေကြားမှာရပ်ပြီး IS အဖွဲ့ခေါင်းဆောင်တဲ့ Abu Ibrahim El Hashimi El Qureshi ကိုတစ်ဆာခံတယ်လို့ရေးထားတဲ့စာရန်းကိုကင်ပြီးရိုက်ထားတဲ့ဓာတ်ပုံတွေကို Telegram ပေါ်မှာတင်ထားပါရယ်
အီရန်နိုင်ငံတေဟရန်မြို့တော်ကအမေရိကန်တန်ရုံကို1989ခုနှစ်ကအီရန်တော်လှန်ရေးကျောင်းသားတွေဝင်ရောက်ဆင်းနင်းခဲ့တဲ့အနှစ်40မြောက်နှစ်ပတ်လည်နေ့မတိုင်ခင်မှာတန်ရုံဟောင်းရဲ့အပြင်ဘက်ကနိုင်ငံတွေမှာပကြီးအစ်တစ်တွေရေးထားတာကိုတွေ့ရပါတယ်။အဲ့ဒီနိုင်ငံပကြီးတွေထဲမှာလက်ပြက်နေတဲ့အမေရိကန်လွတ်လပ်ရေးရုပ်ထုကိုတရုတ်ဖော်ထားတယ်လို့အမေရိကန်ဒရုန်းယာဉ်တွေကိုပစ်ချနေတဲ့ပုံတွေကိုလည်းတွေ့ရပါတယ်။ဒီနိုင်ငံစီးရေးပကြီးတွေကိုလမ်းသွားလမ်းလာအားလုံးမြင်နိုင်အောင်ရေးဆွဲထားတာဖြစ်ပါတယ်။အီရန်ကအမေရိကန်တန်ရုံကိုဝင်ရောက်စီးနှင်းခဲ့တဲ့အနှစ်40ပြည့်ဖြစ်တဲ့တနင်္လာနေ့မှာတန်ရုံအဟောင်းရှိလူမှုဆန္ဒပြပွဲတစ်ခုလုပ်ပြီးနှစ်ပတ်လည်အခမ်းအနားကိုကျင်းပမှလည်းဖြစ်ပါတယ်။အီရန်မှာ1989ခုနှစ်ကဖြုတ်ချခံခဲ့ရတဲ့ရှာမိုဟာမက်ရီဇာပါလာဗီကိုအမေရိကန်ပြည်ထောင်စုမှစိတ်ကူတမှုခံယူဖို့အတွက်အမေရိကန်အစိုးရကခွင့်ပြုလိုက်ပြီးတဲ့နောက်မှာအီရန်တော်လှန်ရေးကျောင်းသားတွေကဒီအမေရိကန်တန်ရုံကိုဝင်စီးခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလေးကတေဟရန်ကဒီအမေရိကန်တန်ရုံကိုပိတ်ထားတာလည်းဖြစ်ပါတယ်။
ပါလက်စတိုင်းမှာရှိတဲ့လက်နက်ကင်တွေကအစ္စရေးနိုင်ငံဘက်ကိုဒုံးကျည်တွေနဲ့ပစ်ခတ်ပြီးတဲ့နောက်အစ္စရေးစစ်တပ်ကစနေနေ့လင်းရာကြီးအချိန်မှာဂါဇာဒေသကိုလေကြောင်းကနေတိုက်ခိုက်တဲ့အတွက်လူတစ်ယောက်သေဆုံးသွားတယ်လို့ပါလက်စတိုင်းနဲ့အစ္စရေးတာဝန်ရှိသူတွေကပြောပါတယ်။တောက်ချောင်းနေနှောင်းပိုက်မှာပါလက်စတိုင်းတွေကအစ္စရေးကိုဒုံးကျည်10စင်းနဲ့ပစ်ခတ်တိုက်ခိုက်ပြီးတဲ့နောက်ဂါဇာဒေသကိုအုပ်ချုပ်တဲ့ဟားမတ်အဖွဲ့နေရာတွေကိုပိတ်မထားပြီးတိုက်ခိုက်ခဲ့တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။ပါလက်စတိုင်းတွေပစ်လိုက်တဲ့ဒုံးကျည်10စင်းမှာ8စင်းကိုဒုံးခွင်ဒုံးစနစ်နဲ့ဂျာဖြတ်ဖြက်ဆီးလိုက်ပြီးဒုံးကျည်တစ်စင်းဟာနေဇာအနီးမျိုးကအင်တလုံးကိုထိမှန်လို့အိမ်ပျက်စီးသွားပေမဲ့ထိခိုက်သေးဆုံးတာမရှိဘူးလို့အစ္စရေးရဲကပြောပါတယ်။ဂါဇာတောင်ပိုင်းကိုအစ္စရေးကတိုက်ခိုက်တာမှာတော့အိမ်ငယ်တလုံးကိုထိမှန်ပြီးအသက်28နှစ်အရွယ်ရသားတူသေဆုံးပြီးတော့တခြားနှစ်ဦးဒဏ်ရာရသွားတယ်လို့ဆေးဘက်ဝန်ထမ်းတွေနဲ့ဒေသခံတွေကပြောပါတယ်။ဂါဇာမှာရှိတဲ့ဘယ်လက်နက်ကိုင်အဖွဲ့ကမှအစ္စရေးဘက်ကိုဒုံးကျည်နဲ့ပစ်တာသူတို့လက်ချက်လို့မပြောသေးပါဘူး။အစ္စရေးစစ်တပ်ကတော့ဒီတိုက်ခိုက်မှုအတွက်ဟားမတ်မှာလုံးဝတာဝန်ရှိတယ်လို့ပြောပါတယ်။အစ္စရေးနဲ့ဟားမတ်အကြားလွန်ခဲ့တဲ့10နှစ်အတွင်းစစ်ပွဲ3ချိန်ဖြစ်တာပြီးနယ်စပ်မှာနှစ်ဖက်ကြားတင်းမာမှုမြင့်တက်နေပြီးတော့ဒီလိုအပြန်အလှန်တိုက်ခိုက်တာမျိုးတွေဖြစ်လေရှိပါတယ
်။ VOA American တမ်းနဲ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9683လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ထိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့35ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်လာတဲ့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကမြန်မာအစိုးရအနေနဲ့ဒေတာရင်းပြဿနာတည့်ရဖြစ်နေတဲ့ရ ेंजर ဒုက္ခတဲ့အရေးမှာသူတို့ဆန္ဒအလျောက်ဂုံတိတ်ခါရှိရှိဌာနေပြန်နိုင်ရင်းနဲ့အတူပြည်ရင်းပြန်လဲတွေးစီရေးကိုဦးစားပေးပြီးလှုပ်ဆောင်ဖို့တိုက်တွန်းလိုက်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်လည်းတက်ရောက်နေတာဖြစ်ပါတယ်။ရ ेंजर ရေးနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့လှုပ်ဆောင်မှုတွေရှိတာကိုတွေ့ရပေမဲ့တိတ်ပြီးနင်းနေတာကြောင့်အခုတည်းပို့ပြီးဆောင်ရွက်ဖို့နဲ့လိုအပ်တာတွေအတွက်ကုလသမဂ္ဂဘက်ကပူးပေါင်းဆောင်ရွက်ဖို့အသင့်ရှိနေတယ်လို့အာဆီယံနိုင်ငံတွေဘက်ကလည်းရ ेंजर တွေဌာနေပြန်နိုင်ရင်းအတွက်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ပေးဖို့စနေနေ့ဘန်ကောက်ကတနင်္လာရှင်းလင်းပွဲမှာအထွေထွေမှုချုပ်ကပန်ကြားခဲ့တာဖြစ်ပါတယ်။ဒါအပြင်ဒီကိစ္စနဲ့ပတ်သက်ပြီးအခုထိအတားအဆီးတွေရှိနေသေးတာကိုတွေ့ရတဲ့အတွက်ဂူရယ်ပို့ပြီးလှုပ်ဆောင်ကြဖို့လိုအပ်တယ်လို့အရင်ကတည်းပို့ပြီးနှင်းနှင်းမြန်းမြန်းဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့တာပါ။ရွှေငြာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကတော့သူတို့တွေဌာနေပြန်နိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂအဖွဲ့အစည်းတချို့နဲ့ပါလက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။မကြသေးခင်ကဌာနေကိုသူတို့သဘောလျောက်နဲ့ပြန်လာတဲ့ရွှေငြာဒုက္ခတဲ့400ကျော်ကိုမြန်မာအစိုးရကကြိုးဆိုပြီးနေရာချထားပေးခဲ့တာဖြစ်ပါတယ်။သတင်းစာရှင်းလင်းပွဲအတွင်းမှာပဲအထွေထွေမှုချုပ်ကအာဆီယံနိုင်ငံတွေအနေနဲ့ကမ္ဘာကြီးပုံနွေးလာစေတဲ့ဖန်လုံရင်ဓာတ်ငွေထောက်လုပ်မှုတွေရှော့ချနိုင်အောင်ကြောင်မီးတွေတုံးဓာတ်အပိစိတ်ုံနဲ့မတီဆောက်ကြဘူးလဲတိုက်တွန်းခဲ့ပါတယ်။အရှိတောင်အာရှအရှိအာရှနဲ့တောင်အာရှဒေသတွေမှာကြောင်မီးတွေတုံးဓာတ်အပိစိတ်ုံပမာဏဟာတိတ်ပြီးများနေတာအနာဂတ်အတွက်စဉ်းစားစရာဖြစ်နေတယ်လို့လည်းပြောပါတယ်။ကမ္ဘာရာသီဥတုပြောင်းလဲမှုထမ်းကြောင့်2050မှာကမ္ဘာတစ်လွှတ်လူသန်းပေါင်း300လောက်ဟာပင်လယ်ရင်မြင့်တက်မှုအန္တရာယ်နဲ့ကြုံရမယ်လို့သုတေသနပညာရှင်တွေကတွက်ချက်ထားတာကြောင့်ကမ္ဘာကြီးပူနေမှုတိုးအောင်လုပ်ဖို့မစင်စားသင့်ဘူးလို့လည်းအထွေထွေမှုချုပ်ကပြောကြားခဲ့ပါတယ်
။အရှိတော်အရှောက်အာဆီယံဒေသမှာပို့ပြီးတော့တက်တက်ကြွကြွလှုပ်ဆောင်တဲ့ဒေသတွင်းလူခွင့်ရေးဖွဲ့တခုဖွဲ့စည်းဖို့လူခွင့်ရေးဖွဲ့တွေကတောင်းဆိုကြပါတယ်။လက်ရှိအာဆီယံလူခွင့်ရေးကော်မရှင် AICHR ဟာအဖွဲ့ဝင်နိုင်ငံတွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးနိုင်တဲ့လုပ်ပိုင်ခွင့်မရှိတာကြောင့်ရည်စရာဖြစ်နေတယ်လို့လူခွင့်ရေးစောင့်ကြည့်လာရေးအဖွဲ့ HRW ရဲ့အာရှဒေသဆိုင်ရာညွှန်ကြားရေးမှူးဖီလ်ရောဘတ်ဆန်ကနိုဝင်ဘာလ2ရက်စနေနေ့ကဘန်ကောက်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်။ဒါအပြင်ဒေသတွင်းလက်ရှိဖြစ်ဖြစ်ထားတာတွေကိုထောက်ပြပြီးတော့လည်းအာဆီယံရဲ့လူခွင့်ရေးဆိုင်ရာလှုပ်ဆောင်ချက်မှတ်တမ်းကိုဝေဖန်သွားပါတယ်
။ So if you look at Myanmar with the Rohingya or the crackdown on the opposition by Hun Sen in Cambodia or the drug war and the over 20,000 killings in the Philippines
လူညာရေးဖြစ်ထားတဲ့မြန်မာနိုင်ငံကမ္ဘောဒီးယားမှာဟွန်ဆန်ကအတိုက်ခံတွေကိုနေနေတာဖိလစ်ပိုင်မှာသမရရိုဒီဂိုဒူတာဒေးကအားပေးအမြောက်လုပ်တာကြောင့်မူရင်းနေနေရေးမှာရတက်ဖွဲ့ကလူပေါင်း 2,000 ကျော်ကိုတတ်ခဲ့တာစတဲ့ဖြစ်ရပ်တွေကိုကြည်ပါဒီလိုဆိုးရွားတဲ့ဖြစ်ရပ်တွေတက်ခါတက်ခါဆက်ဖြစ်နေတာပါဒါကိုအာဆီယံကဘာမှမလုပ်ပါဘူးလို့ဖီရောဘတ်ဆန်ကပြောပါတယ် HRW လူနိုင်ငံကအဖွဲ့အစည်းတွေကတုံ့နှုတ်နဲ့လူညာဆိုတာကိုလက်မခံတဲ့မြန်မာဆိုရကတော့ဒီပြဿနာကိုအလေးထားကင်တွယ်ချေရှင်းနေတယ်လို့ပြောထားပါတယ်အဖွဲ့ဝင်နိုင်ငံတည်တည်မှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစစ်ဆေးနိုင်တဲ့ဒေတာတွင်တကယ်အဖွဲ့အစည်းတစ်ခုကိုဖွဲ့စည်းဖို့လိုအပ်တယ်လို့လည်း Phil Robertson ကထောက်ပြပါရတယ်။ ၎င်းမြို့တော်မှာဒေသတွင်းနဲ့တခြားနိုင်ငံတွေကဒီတန်းကောင်းဆောင်တွေထိပ်သီးစည်းဝေးတွေကျင်းပပြီးဆွေးနွေးနေကြပေမဲ့ဆွေးနွေးတဲ့အကြောင်းအရာတွေထဲမှာလူ့ကွန်ရေးကိစ္စမပါသလောက်ပဲလို့တွန်းကျင်သူတွေကထောက်ပြကြပါတယ
်။နိုင်ငံပြင်ကျောင်းတဲ့ကအီသီယိုးပီးယားဘက်က Blue Nile မှာကျေးစစ်ဒဏ်ရာပေးဆက်အောင်အတွက်ကြီးမားတဲ့ရေကာတာကြီးတိဆောက်မှနဲ့ပတ်သက်ပြီးအီသီယိုးပီးယားနဲ့အီဂျစ်နှစ်နိုင်ငံကြားရေရင်းမြေဆိုင်ရာပြဿနာတင်းမာမှုတိုးလာတာကိုဆွေးနွေးဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ကအီဂျစ်အီသီယိုးပီးယားနဲ့ဆူဒန်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေကိုအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့အတွက်ဖိတ်ကြားခဲ့ပါတယ်။အီသီယိုးပီးယားရဲ့ Grand Ethiopian Renaissance ရေကာတာကြီးနဲ့ပတ်သက်ပြီးအမေရိကန်ဗန်နိုင်းဝန်ကြီးစတီဗန်မနူချင်ရဲ့ရုံးကမှနိုဝင်ဘာ6ရက်ဆွေးနွေးဖို့ရှိပါတယ်။ရေကာတာနဲ့ပတ်သက်နေတဲ့ဒီသုံးနိုင်ငံပြင်ကမ္ဘာ့ဘဏ်အဖွဲ့ဥက္ကဋ္ဌDavid Malpass ကိုလည်းဖိတ်ကြားထားတာဖြစ်ပါတယ်။ Ethiopia ရဲ့ရေကာတာတိဆောက်ရေးကအီဂျစ်အတွက်အမျိုးသားလုံခြုံရေးဆိုင်ရာပြဿနာတစ်ခုဖြစ်နေ။အီဂျစ်ကခံယူထားတာဖြစ်ပြီးဒီဆွေးနွေးပွဲကိုတက်ရောက်ဖို့လက်ခံခဲ့ပါတယ်။နိုင်ငံမြေကျောင်းအပေါ်ပိုင်းမှာ Ethiopia ကကြီးမားတဲ့ရေကာတာတိဆောက်မှုဟာမြေကျောင်းအောက်ပိုင်းမှာရှိတဲ့အီဂျစ်အတွက်ရေချိုးအရင်းမြစ်ကိုချိမ့်ချောက်မှုဖြစ်လာနိုင်တာပါ။ဒါကြောင့်မတိဆောက်ခင်မှာအီဂျစ်က Ethiopia နဲ့သဘောတူညီမှုကိုရယူထားခြင်းလာလည်းဖြစ်ပါတယ်။
စနေနေ့ကကစားတဲ့ပရီးမီးယားလိဂ်ပွဲစဉ်17ဘောလုံးပွဲတွေမှာမန်ချက်စတာယူနိုက်တက်ရှုံးမွေးကြုံပြီးလီဗာပူးမန်စီးတီးနဲ့ချယ်ဆီတို့နိုင်ပွဲဆက်ပါတယ်။မန်ယူသင်းဟာဝေးခွင့်မှာဘိုးမော့ကိုတကူကူမရှိနဲ့ရှုံးတာကြောင့်ဆယ်တဘွဲကစားပြီးချိန်မှာနိုင်ပွဲ3ဘွဲပဲရှိသေးပြီးရှုံးမွေးက4ဘွဲဖြစ်သွားတယ်လို့အမှတ်ပေးစရာအဆင့်30မှာပဲရှိနေပြီး Wolves ကကြော်တက်သွားမယ့်အလားအလာနဲ့တော့မှအင်ဆိုင်နေရပါတယ်။တခြားပွဲတွေမှာတော့ Newcastle ကဝက်ဆမ်ကို3ဂိုးတကူ၊ Liverpool ကဝေးခွင့်မှာ Aston Villa ကို2ဂိုးတကူ၊ Sheffield United ကဘန်လီကို3ဂိုးပြတ်၊ Brighton က Norwich City ကို2ဂိုးပြတ်လက်ရှိချန်ပီယံမန်စီးတီးကအင်ကွင်းမှာဆောက်သမ်တန်ကို2ဂိုးတကူ၊ချယ်ဆီကဝေးခွင့်မှာဝက်ဖို့ကို2ဂိုးတကူနဲ့အတီးအီးအနိုင်ရပါတယ်။အာဆင်နယ်နဲ့ဝူးဗ်စ်တို့ကတော့တစ်ဖက်တကူစီနဲ့တည်ကြသွားပါတယ်။တနင်္ဂနွေနေ့မှာပွဲစဉ်7ကစားကြမှာကတော့ Crystal Palace နဲ့ Leicester City, Everton နဲ့ Spurs တို့ဖြစ်ပါတယ်။လက်ရှိချိန်ထိကစားပြီးသမျှမှာတော့ Liverpool က31မှတ်နဲ့ဒုတိယနေရာကမန်စီးတီးကို6မှတ်တီးဖြတ်ပြီးဇယားထိပ်မှာဆက်ဦးဆောင်နေပါတယ်။ချယ်ဆီက23မှတ်နဲ့လက်ရှိအမှတ်3အဆင့်မှာရှိနေပေမဲ့တနင်္ဂနွေပွဲမှာ Leicester City အနိုင်ရရင်ကိုကွာချတဲ့အတာနဲ့အမှတ်3အဆင့်ကိုယူသွားမှာဖြစ်ပြီးချယ်ဆီကိုအဆင့်၄ရောက်သွားအောင်တွန်းချလိုက်မှာပါ။အာဆင်နယ်ကတော့18မှတ်နဲ့အဆင့်5မှာရှိနေပါတယ်ခင်ဗျာ
။တလင်းကနေမနက်ခင်းထိတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မြို့သက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့ကြတာပါ။အပတ်စဉ်ကဏ္ဍတွေမတိုင်ခင်သတင်းပေးပို့ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်။အရင်ဦးဆုံးတော့ရှမ်းပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။စီအပတီပကရှိနေစေဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းပြည်တော်စုလမ်းမမှာကျွဲနွားတရားဝင်တင်ဆောင်လာတဲ့ကားကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကပြစ်ခတ်တာကြောင့်လူတဦးသေဆုံးပြီးနှစ်ဦးဒဏ်ရာရသွားတယ်လို့တပ်မတော်ကပြောပါတယ်။အဲ့ဒီလမ်းမပေါ်မှာလက်နက်ကိုင်အဖွဲ့အမျိုးမျိုးရှိနေပြီးအကောက်ခွန်မပေးရင်ပြစ်ခတ်တာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်း VOA သတင်းတော့နိုင်ကွန်းအိမ်သတင်းပေးပို့ပါတယ်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲနဲ့လာရှိုးမြို့ကြားကချောင်းချောင်းကျေးရွာနံမှာတရုတ်နိုင်ငံကိုတင်ပို့မဲ့ကျွဲနွားတင်ဆောင်လာတဲ့ကားတစ်စီးကိုအမည်မသိလက်နက်ကိုင်အဖွဲ့ကနေစနေနေ့မနက်ဖက်မှာပြစ်ခတ်ခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးအဖွဲ့တွင်းရင်မှုဗိုလ်မှူးချုပ်စုံမင်းထွန်းက VOA ကိုပြောပါတယ်
။ကြောက်မဲမြို့နယ်ထဲမှာတကုံးကနေမူဆယ်ကိုကျွန်တော်တရားဝင်စာသက်စာတမ်းနဲ့နွားပြဲဆောင်ပေါင်းလာတဲ့မော်တော်ယာဉ်တစ်စီးကျွန်တော်မိုင်တိုင်မှာ100%ချောင်းချောက်ကျေးရွာနားလေးမှာကောင်းကျန်းသူစီစစ်ရဖွဲ့ကကျွန်တော်တနက်ငယ်နဲ့ပြစ်ခတ်ခဲ့တာရှိတယ်။ရေမောင်းကတော့ပြီးဆုံးသွားတယ်။နှစ်ယောက်တန်ရာရှိတယ်
။ပယ်ဖွဲ့ကပြစ်ခတ်တယ်ဆိုတာတမတော်ဘက်ကအတိမပြုနိုင်သေးတယ်လို့တန်ရာရရှိသူတွေကတော့တမတော်စိတ်ချောင်းကနေစေးရုံကိုပို့ဆောင်ခဲ့တယ်လို့ဘူမှုချုပ်စွန်မင်းထွန်းကဆက်ပြောပါတယ်။
ရဲ့ပတ်လို့ကျွန်တော်လက်မတည်သေးဘူးကျွန်တော်တို့အိုင်နယ်ကြီးကတော့ PNL နဲ့လိုလာပြောတာတောင်းကျန်းသူစီစစ်ဆက်ဖွဲ့လို့ပဲကျွန်တော်လည်းပြောနိုင်အဲ့ဒီလက်ကမ်းရရှိတဲ့ပြည်ဆောင်သူတွေကတော့ကျွန်တော်တက်တာလုံလုံရေးစစ်ကြောင်းရဲ့ကြောင်းမဲ့ပြည်သူစေရုံကိုတော့ပို့ပေးခဲ့တယ်
ကျောင်းမဲမြို့နယ်ဝန်းကျင်မှာရှမ်းလက်နက်ကိုင်တပ်ဖွဲ့ဖြစ်တဲ့ RCSSC နဲ့တန်းပလောင်တပ်ဖွဲ့ TNL ဖွဲ့တို့လှုပ်ရှားနေပြီးဂုံမြစ်စည်းတွေပါဝင်ကျွမ်းနွားခွန်မော်တော်ယာဉ်ခွန်တွေကိုကောက်ခံလိရှိတယ်လို့ဒေသခံတွေကပြောပါတယ်ကျွမ်းနွားတယ်ဆောင်ရမှာအကောက်ခွန်မပေးတဲ့ကားတွေကိုပြစ်ခတ်မှုခံနေရတယ်လို့ကျောင်းမဲဒေသခံစီဝိတလူမှုကူညီရေးတင်းတာဝန်ခံဦးတင်မောင်သိန်းကပြောပါတယ
်ဒါကတည်းကတရားဝင်သွားတော့တရားမဝင်သွားတော့ဒါနွားကားတွေတော့ဖြစ်နေတာတရားဝင်သွားရင်ပြစ်ခတ်မပြင်းဖြစ်တယ်တရားဝင်သွားလည်းပြစ်ခတ်မပြင်းဖြစ်တယ်
ရှမ်းပြည်နယ်နဲ့သရုပ်နိုင်ငံကိုသွားတဲ့ပြည်ထောင်စုလက်မှတ်မှာနွားတင်ဆောင်လာတဲ့ကားတွေမကြာခဏပြစ်ခတ်မှုတွေခံနေရတာပါ2018ခုနှစ်ကနေ2019ခုနှစ်ထိသရုပ်နိုင်ငံတင်ပို့မဲ့ကျွမ်းနွားတင်ကားတွေကြောင်မဲမြို့နယ်ထဲမှာပြစ်ခတ်မှု10ကြိမ်ထက်မနည်းရှိနေပြီးရှစ်ဦးသေဆုံးခဲ့တယ်လို့တန်ရာရရှိသူ10ဦးခန့်ရှိနေပြီလို့လဲဒေသခံတွေကပြောပါတယ်ပြစ်ခတ်မှုတွေမှာဘယ်ဖွဲ့အစည်းလက်ချက်ဖြစ်ကြောင်းသတင်းထုတ်ပြန်တာမျိုးတော့မရှိသေးပါဘူး ဒီပြခတ်တဲ့ဖွဲ့နဲ့ပတ်သက်လို့သိရှိဖို့မြောက်ပိုင်းမှာမိတ်ပြန်ကြားရေးဖွဲ့ကိုဆက်သွယ်ခဲ့ပြီမယ်လဲဆက်သွယ်လို့မရခဲ့ပါဘူးရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမှာမိတ်ဖွဲ့တွေဖြစ်တဲ့ ပြည်ကြတဲ့အောက်ကလဆန်ငါးရဲ့နေ့ကမန္တလေးတိုင်းပြည်ဦးလွင်ကတမတော်နီးပညာတက်ကတို့နောင်ချိုကမူရစ်စစ်စေးရေးခဲ့အပါဝင်တိုးဂိတ်တုံးဂိတ်တို့ကိုမြောက်ပိုင်းမှာမိတ်အဖွဲ့တွေကနေဝင်ရောက်တိုက်ခိုက်ခဲ့ပြီးနောက်ပိုင်းရှမ်းပြည်နယ်လာရှိုးမူဆယ်ကိုခိုင်တိန်းနီကြောင်းမဲဖက်မှာနှစ်ဖက်စစ်ရေးသိမ်းမှမှုတွေဖြစ်ပွားလာခဲ့ပါတယ်။ဒါပြင်တရုတ်မြန်မာပြည်ထောင်စုဂုံသွေးရေး
ော်တစ်ခုမှာညှို့နှံထားတဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ရတာကလူမောင်ကိုဂိုင်းကြီးတစ်ခုကိုဖော်ထုတ်နိုင်ခဲ့ပြီးလူမောင်ကိုကုမှုနဲ့ပြစ်ဒဏ်ချမှတ်ခံရတဲ့ထိုင်းတာဝန်ရှိသူတွေကိုနိုဝင်ဘာ၁ရက်နေ့ကအမြင့်ဆုံးပြစ်ဒဏ်တွေတိုးမြှင့်ချမှတ်လိုက်ပါတယ်ဒီအကြောင်းထိုင်းချေဆိုင် VOA သတင်းတော့မအေးမာကရှင်းပြမှာပါ
2015ခုနှစ်ကထိုင်းနိုင်ငံတောင်ပိုင်းဆုံခလာခရိုင်တစ်တောအတွင်းမှာမြောက်နှံထားတဲ့ရိုဟင်ဂျာတွေရဲ့ရုပ်အလောင်းတွေကိုစတွေ့ရာကနေထိုင်းနိုင်ငံမှာအကြီးမားဆုံးလူကုန်ကူးတဲ့ဂိုင်းကိုဖော်ထုတ်နိုင်ခဲ့တာဖြစ်ပါတယ်။ထိုင်းမလေးနယ်စပ်ထိုင်းတောင်ပိုင်းဆုံခလာခရိုင်တစ်တောအတွင်းကလူကုန်ကူးသူတွေရဲ့ယာယီစခန်းကိုထိုင်းရဲတပ်ဖွဲ့ကရှာဖွေတွေ့ရှိသွားခဲ့ပြီးနောက်စခန်းအတွင်းမှာလူသေအလောင်းတွေမြောက်နှံထားတာကိုပါတွေ့ရှိသွားခဲ့တာပါ။ဒီမှုနဲ့ပတ်သက်ပြီးထိုင်းစစ်ဖက်အရက်ဖက်အရာရှိတွေနဲ့လူမောင်ကိုပွဲစားစုစုပေါင်း100ကျော်ကိုဖမ်းဆီးစစ်ဆေးခဲ့ရမှာလူ40ကျော်ကိုတော့တပ်တွေမခိုင်းလုံတာကြောင့်တရားရုံးကလွှတ်ပေးခဲ့ပါတယ်။မြန်မာနိုင်ငံသားတွေကိုလူကုန်ကူးခဲ့ရမှာအဓိကပါဝင်ခဲ့တဲ့စစ်ဖက်ဆိုင်ရာအကြံပေးအစင်းမြင့်အရာရှိဘူကျုတ်ဟောင်းမာနက်ခေါပန်နဲ့ရနောင်းခရိုင်အုပ်ချုပ်ရေးမှူးဟောင်းနရထွန်းစံဖန်တို့နှစ်ဦးကိုအရင်ကချမှတ်ခဲ့တဲ့ပြစ်ဒဏ်28နှစ်ကနေ82နှစ်ထိပြစ်ဒဏ်တိုးချမှတ်လိုက်ပါတယ်။ဒီမှုကိုစုံစမ်းစစ်ဆေးခဲ့တဲ့စုံစမ်းစစ်ဆေးရေးရဲရာရှိနိုင်စဝတ်ကတော့
ပြန်ကြိုက်လေครับพี่ผมก็ยังอยากเป็นตำรวจอยู่แล้วคิดว่ายังเป็น
ဒီမှုเนี่ยปัดเสร็จပြီးတော့အခက်အခဲတွေဖိအားပေးမှုတွေကြုံခဲ့ရတာတွေကိုတော့ကျွန်တော်မပြောလို့တော့ပါဘူးဒီမှုเนี่ยปัดเสร็จပြီးမျက်နှာသူတွေဘက်ကနေစုံစမ်းစစ်ဆေးပေးခဲ့ပါတယ်အမှန်တိုင်းဖြစ်အောင်လို့စစ်ဆေးအရေးယူပေးခဲ့ပါတယ်ဆိုပြီးပြောသွားခဲ့ပါတယ်ထိုင်းရာရှိတွေပါဝင်ပတ်သက်နေတဲ့ထိုင်းနိုင်ငံရဲ့အကြီးမားဆုံးလူကုန်ကူးမှုဖြစ်ပြီးမြန်မာနဲ့ထိုင်း88ယောက်ကိုအရေးယူခဲ့ပါတယ်။အခုလိုမျိုး၄နှစ်ကျော်အကြာမှာတော့ဆုံခလာခရိုင်ပရံပါစားမြို့ပိုင်ကိုလည်း88နှစ်ထိနောက်တိုးပြစ်ဒဏ်တွေချမှတ်ခဲ့ပါတယ်။အခုလိုမျိုးထိုင်းအစင်းမြင့်အရာရှိတွေကိုလည်းပြစ်ဒဏ်တိုးမြင့်ချမှတ်ခဲ့တယ်လို့မြန်မာနိုင်ငံသားတဦးဖြစ်တဲ့စိုးနိုင်ကိုလည်း94နှစ်ထိနှစ်ကြီးပြစ်ဒဏ်ချမှတ်လိုက်ပါတယ်။2015ခုနှစ်တုန်းကမလေးရှားကိုပို့မဲ့မြန်မာနဲ့ရိုဟင်ဂျာတွေကိုတော်ရင်ယာယီစခန်းမှာထိန်းသိမ်းပြီးကယ်ရီကမပေးနိုင်သူတွေကိုတပ်ဖြတ်ပစ်တဲ့အတီကျူးလွန်ခဲ့တဲ့ထိုင်းနိုင်ငံရဲ့အကြီးမားဆုံးလူမောင်ကိုကိုင်းကိုနှိမ်နှင်းပြီးဒီကိုင်းမှာပါဝင်ပတ်သက်နေတဲ့ထိုင်းစစ်ဘက်အရာရှိတွေအစိုးရတာဝန်ရှိသူတွေကိုပါအရေးယူခဲ့ပြီးအခုလိုမျိုး၄နှစ်ကျော်ကြာတဲ့အချိန်မှာတော့တရားရုံးကနေပြစ်ဒဏ်တွေထပ်တိုးချမှတ်ခဲ့တာဖြစ်ပါတယ်ရှင်
။ထိုင်းရှိဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ကြရတာပါ။သတင်းပေးပို့ချက်တွေပြီးအခုတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြမှာဖြစ်ပါတယ်။အခုဒီတပတ်မှာကစပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍအသစ်တစ်ခုဖြစ်တဲ့ဒိုးအတန်ကဏ္ဍကိုနားဆင်ရမှာပါဒီအစီအစဉ်မှာတော့မြန်မာနိုင်ငံတိုင်းသားဒေသတွေကစိတ်ဝင်စားဖွယ်ရာအဖြစ်အပျက်တွေကို Frontier မြန်မာသတင်းမီဒီယာကနေတင်ဆက်ပေးနေတာဖြစ်ပါတယ
်ပါရှင်ဒိုးအတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့ဇာနီပါချင်းပြည်နယ်လူဦးရေရဲ့80ရာခိုင်နှုန်းကျော်ကခရီးရန်ဖျားကြောင်းတွေကိုသွားကြတဲ့သူတွေဖြစ်ပါတယ်ဒါပေမဲ့ပြည်နယ်အစိုးရကချင်းပြည်နယ်ကခရီးရန်ဘာသာရေးခေါင်းဆောင်တွေနဲ့ဘာသာရေးအဖွဲ့အစည်းတွေကိုဖျားကြောင်းတိစောက်ဖို့ခွင့်ပြုချက်နဲ့နေမျိုးတွေကိုသာသနာပိုင်နေမျိုးဖြစ်တရားဝင်ခွင့်ပြုပေးဖို့အခုချိန်ထိလက်လူရှုထားဆဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့မိဖက်မီဒီယာဖြစ်တဲ့ချင်းဝေါနဲ့ဒိုးအတန်တို့ဟာချင်းပြည်နယ်မှာရှိတဲ့ခရစ်ယာန်ဘာသာဝင်တွေရဲ့ဝိပုစုတောင်းမှု၊ကိုးကွယ်မှု၊ယုံကြည်မှုစတဲ့ဘာသာရေးနဲ့ပတ်သက်ပြီးခွဲခြားဆက်ဆံခံရမှုတွေဘယ်လိုရှိသလဲဆိုတာကိုရှင်းပြတင်ဆက်ထားပါတယ်။ဒ ဒီဆောင်မအပြည့်စုံကိုချင်းဝေါကစလိုက်ဟုံထုံးကေကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်
ဆိုရနေနဲ့ olive ဖြဲချောင်းတက်တစ္ဆောက်ကိုဘာသာရေးနဲ့ပတ်သက်တဲ့ commission နဲ့ပတ်သက်ပြီးဘာကြောင့်မပြီးလဲဆိုတော့ကတော့ချင်းပြည်နယ် Korean pastor ဖြစ်သူဆရာနေကျုံထံကိုမပြောပြပါဘူး။ဒါပေမဲ့ pastor နေကျုံထံကတော့သိနေပါတယ်။ဘာဖြစ်လို့လဲဆိုတော့ဘုရားကျောင်းမှာဗုဒ္ဓဘာသာအတွက်မဟုတ်လို့ဖြစ်ပါတယ်
။ Dan ma ha khai dan chim sia chuna to ki
ကျွန်တော်တို့ဟာခမျိုးအနေနဲ့ပြောမယ်ဆိုရင်ဘာသာရေးဆောက်အောင်ဆောက်ခွင့်မှာခွင့်ပြုချက်ရမရနဲ့ပတ်သက်ပြီးတော့ရှောက်ဖို့တော့စူးစမ်းကြတယ်။ရမရတော့မသိဘူး။အရင်ကဆိုရင်တတနာပိုင်းမြေအဖြစ်လျှောက်လို့မရတဲ့အတွက်ပုဂ္ဂလိကအနေနဲ့ပဲလျှောက်ခဲ့ကြရတယ်
။ဒူပါဝင်တခြားခရိယန်အသင်းဂိုင်းတွေအနေနဲ့လည်းဖျားချောင်းတိဆောက်ဖို့တရားဝင်ခုပစ်ချက်ဘယ်တော့မှမရခဲ့ဘူးလို့ဆရာနေကျုံထံကဆိုပါတယ်။သူတို့တွေဟာဖျားချောင်းတွေကိုပုဂ္ဂလိကအမိနဲ့လျှောက်ရပြီးဆောက်လုပ်ကြတယ်လို့ဆိုပါတယ်။အခုလိုခရိယန်ဘာသာရေးချောင်းဆောက်ဖို့အတွက်အစိုးရရဲ့ခုပစ်ချက်နဲ့ပတ်သက်ပြီးအခက်အခဲကြုံတွေ့နေရတာအခုချိန်ထိပါပဲ။ဒီနယ်အပြင်ဖက်အခြားတိုင်းဒေသကြီးတွေမှာရှိတဲ့နေရာတွေမှာပါဖျားချောင်းတိဆောက်နိုင်ဖို့သာသနာပြုဖို့အခက်ခဲတွေရှိနေတယ်လို့သူကဆိုပါတယ
်။ဒီကနာခဲအပိပလိုက်ပြီးမရှင်ဖိတဲ့
မရှင်ဖိမှာဆိုရင်သာသနာပြုလို့ရတာခက်ခဲမှုတွေကြုံတွေ့ရတယ်။အရင်အမြင့်ကိုမတိနိုင်ပေမဲ့တောင်တန်းသာသနာကိစ္စတွေနာတလာဖြစ်ဖြစ်နောက်ပြီးဖုန်ကြီးတွေမဟောင်းရင်တောင်လူသားပြုလို့ခေါ်တဲ့သူတွေကအနှောက်ယှက်မဲပေးတယ်။အဲ့ဒါကဘာသာရေးရဲ့မူဝါဒရေးဆွဲမှုလားသူတို့ကိုယ်တိုင်လုပ်တာလားတော့မသိဘူး။
ချင်းပြည်နယ်မှာ2014တကောင်စင်းအရလူဦးရေ 4,900 ကျော်ရဲ့ 80 ရာခိုင်နှုန်းကျော်ဟာခရီးယံဘာသာဝင်တွေဖြစ်ကြပြီးသူတို့တွေဟာဘာသာရေးရအပတ်စဉ်ခရီးယံဘာသာရေးကျောင်းတွေမှာဖျားရှိကိုဝေပြုကြတာဖြစ်ပါတယ်။ခရီးယံဖျားကျောင်းတွေကိုပုဂ္ဂလိကနာမည်အောက်မှာပဲမှတ်ဖို့တင်ခွင့်နဲ့စောင့်လို့ရပြီးဘာသာရေးနဲ့ပတ်သက်တဲ့ခန်းစားခွင့်တွေကိုလစ်လျှူခံထားရတဲ့ချိန်မှာတော့ဗုဒ္ဓဘာသာဖျားကျောင်းတွေအတွက်အစိုးရရဲ့ထောက်ပံ့တွေရရှိနေတယ်လို့ဆိုပါတယ်။ဒီအစိုးရရဲ့ထောက်ပံ့တွေကတော့သာသနာရေးဝန်ကြီးဌာနရဲ့ရန်ပုံငွေကနေဖြစ်ပါတယ်။
ကျွန်တော်အမြင်နဲ့တော့လုံးဝတော့တက်မှုရှိပါဘူးเนาะအခုကျွန်တော်တို့ပြောတဲ့အတိုင်းပါပဲเนาะအခုဖျားကြောင်းတွေကအခုလောလောဆယ်ဆော့ပီတာပဲဖြစ်တယ်အဲ့ဒီဆော့ပီတာဆိုတော့မှအခုတို့ကအတတနာတိုင်းကြီးတို့ကပါပစ်ထုတ်ပြီးရှိတယ်ဘူးဒါကြောင့်လုံးဝတော့တက်မှုရှိလို့ဆိုရစမှာပဲဆက်လာ
လူအခွင့်ရေးဆိုင်ရာတင်းအချက်လက်စုဆောင်းရှာဖို့ရဲ့အစီအစဉ်မှဒါရိုက်တာဖြစ်သူဦးသေးရာကပြောပြခဲ့တာဖြစ်ပါတယ်ဗုဒ္ဓဘာသာဝင်မဟုတ်တဲ့သူတွေအတွက်မြန်မာနိုင်ငံတွင်းကဒေသတော်တော်များများမှာဖျားဝိပြုတ်ရတဲ့နေရာမှာအစိုးရရဲ့တရားဝင်တိမှတ်ပြုတ်ခြင်းမရှိတဲ့အခက်အခဲတွေကြံရှိနေသေးတယ်လို့သူကဆိုပါတယ
်။သူတို့ကြတော့အစိုးရကသတ္တနာပိုင်းနေမည်ဖြစ်သူတို့ကိုအရင်ထုတ်ပြတာပေါ့သူတို့မိဂရမ်တွေထုတ်ပြတာပေါ့နော်။ဒီတော့တခုရှိသေးတယ်သူတို့ကကျွန်တော်တို့မြန်မာနိုင်ငံချစ်ချင်တာဖြစ်ပေါ့နော်။အခုဗုဒ္ဓဘာသာဖုန်ကြီးဒီစီးတဲ့ကားဆိုရင်တို့ကအဝါရောင်နဲ့တို့သိတတ်ပါမထုတ်ပြလေပြီးတော့ကျွန်တော်တို့တခြားခရိယံလက်ဖြစ်ဖြစ်တခြားဗုဒ္ဓမဟုတ်တော့ခြားဘာသာရဆိုရင်ဘာသာဝင်တွေလည်းဆိုရင်တို့ရဲ့ကျွန်တော်တို့ရဲ့ဗါလဲအပတ်စတာလက်ဖြစ်တို့ရဲ့သင်္တို့ဆက်ပြီးတို့သတ္တနာပိုင်းကားဆိုတာတို့ထုတ်ပြလေတရားဝင်ရှိပါဘူ
းဒါပေမဲ့လည်းချင်းပြည်နယ်သာသနာရေးဌာနဦးစီးမှုဦးငိုင်ထံကဖျားချောင်းတွေမှတ်ပုံတည်ခြင်းနဲ့ပတ်သက်ပြီးတော့ပြဿနာဟာလုံထုံးလုံနည်းတွေကြောင့်သာဖြစ်ပြီးဘာသာရေးခွဲခြားဆက်ဆံတာမဟုတ်ဘူးလို့ဆိုပါတယ်
။အဲဒီနေ့ဆိုရကခွင့်ပြုလိုက်ရောဆိုတော့ဆောလို့ရတာ။ဒါဒီနေ့ဆိုရကနော်ဘာသာရေးဆောရင်ခွင့်ပြုခွင့်ရတယ်ဆိုတာရတယ်။အရင်လိုမဟုတ်တော့ဘူး။အဲ့လိုနဲ့တည်းဆောပေါ်တာပေါ့။အရင်ကဆိုတော့ဝန်ကြီးတွေပေါ့။ကျွန်တော်တို့ကတွားလိုက်ပေါ့ဝန်ကြီးဌာနပို့လိုက်ဝန်ကြီးဌာနကနေဟိုနေ့ပြည်ထောင်စုပို့လိုက်ပြည်ထောင်စုပြန်ချလိုက်ပါမယ်။ကျေးဇူးတင်ရဆိုပြီးတော့လေတို့တော့တို့ကဆုံးလူလူလေးပဲခုတော့တို့ကလုံးတုံးလုံးနဲ့ညီတို့ဆောင်ရွက်နေဆန်တော့လူတွေဘာလို့မဖြစ်ဘူးလုံးတုံးလုံးနဲ့ညီနဲ့မချောတဲ့ခါတော့အဲ့ဒါမျိုးတော့ဖြစ်တာလေတို့တော့ဒုပိလေးလေးပြောမယ်ဆိုတော့ဟိုရင်ပြည်အစိုးရကခွင့်ပြုတယ်ဆိုတော့ရှော့လို့ရတယ
်ဘာသာရေးခွင့်ပြုချက်ရရှိဖို့ပြည်တော်စုအစိုးရရဲ့ခွင့်ပြုချက်မဟုတ်ပဲပြည်နယ်အစိုးရရဲ့ခွင့်ပြုချက်ပုံမှန်သာမူတည်ပြီးပြည်တော်စုအစိုးရအကြံပေးတာမျိုးပဲလှုပ်ဆောင်နိုင်တယ်လို့ဦးငိုက်ထံကဖြည့်ဆွတ်ပြောကြားပါတယ်ချင်းရက်ဖက်လူအဖွဲ့စည်းဦးဆောင်သူဦးရကုတ်ထံကတော့ဒီပြဿနာဟာလုံထုံးလုံးနဲ့ကြောင့်ဖြစ်ခဲ့မယ်ဆိုရင်ဗုဒ္ဓဘာသာအဖွဲ့စည်းတို့တခြားဘာသာတွေလည်းဒီလိုအခက်အခဲမျိုးရှိသင့်ပေမဲ့ဗုဒ္ဓဘာသာဝင်တွေအတွက်တော့အခက်အခဲမရှိဘူးလို့ထောက်ပြပါတယ
်။လူပုဂ္ဂိုလ်သူဦးသေးကြီးခွင့်တော်သေးတယ်
။လူပုဂ္ဂိုလ်တွေအင်ယာမီတွေပိုင်ဆိုင်ခွင့်ရှိတယ်လို့ဘာသာရေးအသင်းဖွဲ့တွေလည်းပိုင်ဆိုင်ခွင့်ရှိတယ်။ဒါကိုအစိုးရကလှုပ်ဆောင်ရမယ့်တာဝန်လေးဖြစ်တယ်။အဲ့လိုမလုပ်ရင်ဒါဟာလူခွင့်ရေးချုပ်ပတ်မှုတရက်ပဲ။ တခြားဘာသာကြတော့မြေယာပိုင်ဆိုင်ခွင့်တွေပေးပြီးခရိယံကိုမပေးတာတော့ခွဲခြားမှုတရားပါပဲ
ဆလိုင်းစာနှင်းလန်ကလူခွင့်ကြီးပညာပေးစီစဉ်တဲ့လွတ်လပ်စွာယုံကြည်ခွင့်ဆံရအစီအစဉ်မှာဦးတည်ရတဲ့အတူလှုပ်ဆောင်နေသူတရားဖြစ်ပါတယ်သူက
လုပ်ငန်းအကောင့်ထီပို့တဲ့နေရာမှာဒီဘာသာလူခွင့်ဆိုတာကျွန်တော်အဓိကထားပါတယ်ပြီးတော့ကျွန်တော်တို့ဒီခုလက်ရှိကျွန်တော်လုပ်နေတဲ့ဟာစေချာရောအနေနဲ့ဒီကျွန်တော်တို့အမွေနဲ့ရတော့ဘာသာလူခွင့်ဆိုတာဟာဒီလူလူဆိုယုံကြည်ကိုကိုခွင့်ဆိုတဲ့ဟာကိုကျွန်တော်တို့ပြည်သူတွေပြီးတော့ဒီခေါင်းဆောင်တွေဘာသာခေါင်းဆောင်တွေကိုတိုင်ရသဘောပေါက်နိုင်မှနည်းနည်းအာနေနေသေးတယ်
သာသနာ့ဝင်ကြီးဌာနကချင်းပြည်နယ်မှာရှိတဲ့ဗုဒ္ဓဘာသာဖွေစည်းတွေကိုပဲထောက်ပံ့ပေးပြီးအခြားဘာသာတွေကိုထောက်ပံ့ပေးတာမရှိဘူးလို့ဦးတည်ရကဖြစ်ဆိုပြောပါတယ်။ချင်းနိုင်ငံရေးပါတီဖြစ်တဲ့ချင်းမျိုးသားဒီမိုကရေစီဖွေချုပ်ရဲ့အထွေထွေဖြစ်တဲ့ဇလိုင်းကျေးပီထောင်ကတော့စစ်မှန်တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုတာဗုဒ္ဓဘာသာကိုရောခရစ်ယာန်ဘာသာကိုပါညီတူညီမျှထောက်ပံ့ပေးတာမျိုးမဟုတ်ဘူးလို့ထောက်ပြပါတယ်
။တို့အလူချင်းဆုံးကတော့အကောင်းဆုံးကတော့မတူမှမနိုင်ငံတော်ဘာသာမပြင်းနဲ့ဘာကြောင့်လဲဆိုတော့ဒါကဗုဒ္ဓဘာသာရောခရစ်ယာန်တွေရောသူတို့မှာသတ္တနာကြီးဆိုင်ရာမှာသူတို့မှာဘတ်ဂျက်တွေအများကြီးပဲငွေကြေးတွေအများကြီးပဲလူထုစီကညာရှုလက်ခံနေတာလေသူတို့ကစီးပွားရေးဖွဲ့ချီလည်းမဟုတ်ဘူးသူတို့ကဟိုစီးပွားရေးလုပ်ငန်းလုပ်မဲ့သူတွေလည်းမဟုတ်ဘူးကွန်ပျူတာလုပ်ငန်းလုပ်မဲ့သူတွေလည်းတကယ်တမ်းတော့မဟုတ်ဘူးပေါ့သူတို့ကတော့တကယ်တော့ spiritual ကိစ္စပဲ
လွန်ခဲ့တဲ့အနှစ်20တွင်းမှာအာနာရှင်တွေကချင်းပြည်နယ်တွင်းမှာရှိတဲ့ခရီးယံဘာသာဝင်တွေအထွတ်မြတ်ထားတဲ့လဝကတ်တိုင်73ခုကိုဖြိုလွှဲခဲ့ပါတယ်။လဝကတ်တိုင်ရဲ့အမြင့်ဆုံး20ပြည်ရှိတဲ့ဟာတွေဖြိုလွှဲခဲ့တာအပါအဝင်ဖြစ်ပါတယ်။တချို့နေရာမှာဗုဒ္ဓဘာသာဝင်တွေရဲ့စီဒီတွေကိုအဲ့နေရာမှာစားထိုးပြီးတော့တိဆောက်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာကတော့ချင်းလူခွင့်ရေးဖွဲ့ဖြစ်တဲ့ CHRO ရဲ့အစီရင်ခံစာမှာဖော်ပြထားတာဖြစ်ပါတယ်။ချင်းလူခွင့်ရေးဖွဲ့စီကခရီးယံဘာသာဝင်တွေအတွက်တိကျဦးစားပေးမှုကိုမလိုချင်ပါဘူး။ဒါပေမဲ့အစိုးရအနေနဲ့ညီညီမျှမျှဆက်ဆံပေးရုံကိုလိုချင်တယ်လို့ဆိုပါတယ်။ဘာသာရေးလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ပြည်ထောင်စုငင်းချိုင်းချင်းညီလာခံမှာလဲလူမှုဖွေးစည်းကဏ္ဍကဆွေးနွေးလာရင်အထောက်အကူဖြစ်ဖို့ချင်းလူခွင့်ရေးဖွေးစည်းအနေနဲ့မူဝါဒတွေကိုရည်ဆွေးထားပါတယ်။အစိုးရရဲ့နဲ့အပြစ်ခတ်ရစေးရလက်မှတ်ရေးထိုးထားမှုတွေက secular state လို့ခေါ်တဲ့ဘာသာရေးကိုအချိန်မခံတဲ့နိုင်ငံရေးစနစ်မျိုးပိုပေါက်လာစေဖို့တတွေးချင်နေတာဖြစ်ပါတယ်။အခုချိန်မှာတရားဝင်တွေဖြစ်စေတရားမဝင်တွေဖြစ်စေခရီးယံဘာသာဝင်တွေကတော့ကိုယ့်ဘာသာရေးကျောင်းမှာတင်းငွတ်နေမနေ့တိုင်းဖျားရှိခိုးမှုတွေကိုပြုလုပ်နေစေဖြစ်ပါတယ်။
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ရလို့ကျင်းနေမယ်လို့တို့အတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ချင်းဝေါ်မှဇလိုင်းဟုံထုံးကဇာနီနဲ့ဂျရက်တောင်နေတို့ဖြစ်ပါတယ်။အပတ်စဉ်တင်ဆက်ပေးနေတဲ့တို့အတန်တန်လှည့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့အတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်။ဒီစီစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။တို့အတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတို့တင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ဒါကတော့ Frontier မြန်မာသတင်းမီဒီယာကစီစဉ်တင်ဆက်တဲ့တို့အတန်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်။VOA Radio အစီအစဉ်တွေကိုအင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com စာမျက်နှာကရော VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။ဗီယိုအမေရိကန်တန်ကနေတနင်္ဂနွေနေ့မနေ့ဖက်အစည်းအဝေးတွေကိုမနေ့9နာရီအထိလိုင်းလိုမီတာ32 kHz 9335လိုင်းလိုမီတာ40 kHz 9483လိုင်းလိုမီတာ48 kHz 6153နဲ့လိုင်းလံမီတာ190ကဘာဆက်ပြီးထုတ်လွှင့်သွားမှာဖြစ်ပါတယ်အခုတော့စနေနေ့ညကဆွေးနွေးတဲ့ဓာတ်ရိုက်လေလိုင်းအစည်းအဝေးပြန်လည်ထုတ်လွှင့်မှုအချိန်ရောက်လာပါပြီဒီတစ်ပတ်မှာတော့ NCA အပြည့်ရစာချုပ်6နှစ်မှာဘလောက်ခရီးပေါက်ခဲ့ပါပြီလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာပါတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာအစိုးရတို့ကြားတနင်္ဂနွေအပြည့်ရဆယ်ရေးသဘောတူစာချုပ်ကိုလက်မှတ်ထိုးခဲ့တာအခုဆိုရင်6နှစ်ပြည့်သွားပါပြီဒါပေမဲ့ဒီ6နှစ်ပြည့်အခမ်းအနားကိုတော့လက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလင်လင်မတက်ရောက်နိုင်တဲ့အထိအခုအထိတည်းကျုံ့ရပါတယ်ဒီ6နှစ်တာကာလအတွင်းမှာ NCA သဘောတူညီချက်အကျိုးဖြစ်ထွန်းမှုစိန်ခေါ်မှုတွေအကြောင်းကိုကုအောင်လွင်ဦးကစနေညဓာတ်ရိုက်လေလိုင်းအစီအစဉ်မှာစီစဉ်ဆွေးနွေးထားပါတယ်
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့ NCA ပြည်ရဲ့လက်မှတ်ထိုးခဲ့တဲ့လင်းနဲ့မှာဘလောက်ခီးရောက်ခဲ့တယ်လဲဆိုတာကိုဆွေးနွေးမှာပါတိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့မြန်မာစစ်အုပ်တွေကြားတနင်္ဂနွေလုံးအပြစ်ခတ်ရဲ့စစ်ရေးသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးတာအခုဆိုရင်လင်းနဲ့ပြည့်သွားပါပြီဒါမှလည်းလင်းနဲ့ပြည့်အခမ်းအနားကိုတော့မှလက်မှတ်ထိုးထားတဲ့အဖွဲ့တွေစုံစုံလုံးလင်းမတက်နိုင်ခဲ့တဲ့အထိအဖို့ထစ်တွေလည်းရှိခဲ့ပါတယ်ဆိုတော့လင်းနဲ့တရားအတွင်းမှာ NCA သဘောတူညီချက်ကနေဘာတွေအကျိုးဖြစ်ထွန်းခဲ့တယ်လဲဘလို့စိန်ခေါ်မှုတွေကြုံခဲ့ရတယ်လဲနောက်ပြည်တွင်းညဉ့်ညဲအတွက်မှန်ကန်တဲ့လမ်းကြောင်းတစ်ခုဖြစ်ပါရဲ့လားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးမှာဖြစ်ပါတယ်ပြည်နယ်ဆွေးနွေးဖို့အတွက်ကျွန်တော်တို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်နှူးလည်းလေးလိုင်းပေါ်မှာရောက်နေပါတယ်တူကတော့ပို့မျိုးသားလူမျိုးရေးဖွဲ့ချုပ် PNL ရဲ့ဦးဆောင်နိုင်ကလည်းဖြစ်ဒီညဉ့်ညဲလုပ်ငန်းစဉ်ဦးဆောင်ဖွဲ့ PPSD ဖွဲ့ဝင်တူလည်းဖြစ်တဲ့ဦးခွန်ဦးကပါနောက်တူကတော့တိုင်းရင်းသားရေးချွမ်းကျင်သူစိုင်းဆရာဦးသန်းစိုးနိုင်လည်းဖြစ်ပါတယ်ဆိုတော့ကျွန်တော်တို့အရင်ဆုံးဒီပြည်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သုံးသက်ချက်ကိုကျွန်တော်ဟိုပဏာမအနေနဲ့ဆွေးနွေးစေချင်ပါတယ်ဆိုတော့ဆရာဦးခွန်ဦးကအရင်ဆွေးနွေးပေးပါလားခင်ဗျာကျွန်တော်တို့ဒီ၄နှစ်အတွင်းမှာပေါ့လေရေဦးရကျွန်တော်တို့ပြန်သုံးသက်ကြည့်မယ်ဆိုရင် NCA ကြောင့်အကျိုးရှိခဲ့တာကိုပြောပါဆိုရင်ဘာများပြောနိုင်တာများရှိမလဲဦးခွန်ဦးက
ဟုတ်ကဲ့ခင်ဗျာဒီ၄နှစ်အတွင်းမှာ NCA ကြောင့်အကျိုးရှိတယ်ဆိုတာကအစီလက်မရွတ်တဲ့အဖွဲ့အစည်းတွေအားလုံးကမတရားအပင်အာပုံမှန်နေပြီးတော့ကင်းလွတ်သွားတဲ့ဟာကနံပါတ်၁ပေါ့အဲဒုတိယကတော့အစီလက်မတူညီထုတ်တဲ့အဖွဲ့တွေကကိုယ့်ပြည်ထဲမှာလွတ်လပ်စွာသွားလာနိုင်ပြီးတော့ကျေးဇူးလူထုအမျိုးသမီးလူငယ်အစီအစဥ်စီဒီကိုစားတဲ့အဖွဲ့အစည်းတွေကလွတ်လပ်စွာပြည်သူဖြစ်နေနိုင်တယ်ဆိုတဲ့ကနံပါတ်၁ပေါ့အဲ့တော့ဒီအလုံးလုံးနိုင်တဲ့ဆိုရင်ကို့အမျိုးသားရေးရမ်းချက်တွေကိုကို့ပြည်နယ်ထဲမှာကို့ဒေသထဲမှာအလုံးလုံးလာလှုပ်ဆောင်နေတဲ့အချက်ကတော့အစီလက်မှတ်ထိုးပြီးနောက်ပိုင်းမှာတကယ်တမ်းရရှိတဲ့အချက်လက်တွေဖြစ်ပါလေခင်ဗျာ
โอเคဆိုတော့ဆရာဦးသန်းစိုးနိုင်ရဲ့အမြင်ရောခင်ဗျာကျွန်တော်တို့ဒီ NCA ကြောင့်အကျိုးကျေးဇူးတွေဖြစ်ထွန်းခဲ့တာဘာတွေများမြင်မိရလို့ဆရာအနေနဲ့သုံးသပ်နိုင်မလဲ
ကျွန်တော်တို့စာချုပ်ကိုကျွန်တော်တို့ဒီစပြီးတော့ဖွဲ့တဲ့အချိန်မှာကျွန်တော်တို့ဖွဲ့ပေါင်းပြီးကိုတိုင်းသားလက်နက်ကိုင်ဖွဲ့စီရှစ်ဖွဲ့တည်းပါဝင်လာတယ်အဲ့တော့အဲ့ဒီကအဲ့ဒီကတော့ဒီပြီးကိုဖွဲ့ရဲ့ကျွန်တော်တို့မားကြီးရတိုင်းတုန်းတော့ကျွန်တော်တို့ပါဝင်လာခဲ့တယ်လို့ကျွန်တော်တွေ့ရပါတယ်ဒါတခုနောက်တစ်ခုကဒီနောက်ပိုင်းမှာကျွန်တော်တို့နောက်ထပ်ကျွန်တော်မွန်ပြည်ပြည်ပါလီနဲ့အလောင်းပါလီဆန်ရတဲ့ဒီလိုမျိုးတဲ့အဖွဲ့လေးဆက်ပြီးတော့တို့လာပါတယ်။ဒါကဒီအန်တီလူမန်းကျင်ပေါ်မှာပါဝင်ပြီးပါတိုးတက်လာတဲ့လက္ခဏာကိုပြလာပါ။နောက်တစ်ခုကဇာနက်ပေါ်အဘီအန်တီတီပေါ်ရ။နောက်ပိုင်းဖွဲ့ခုနှစ်ဖွဲ့ရှိပါလေ။အဲဒီခုနှစ်ဖွဲ့မှာလည်းအခုချိန်မှာဒီဘဝအားဖြင့်ချုပ်ငုံပြီးပြောရလို့ရှိရင်NC လမ်းကြောင်းဟာကျွန်တော်တို့ဖက်ဒရယ်ဒီမိုကရေစီသမားနိုင်ငံထူထောင်ရေးအတွက်အခြေခံမူတည်ချမှတ်ဖို့အတွက်မှန်ကန်တဲ့လမ်းကြောင်းဆိုတော့သိမြင်လာကြပါပြီ။ဒီနေ့ကလို့ NC နဲ့မတူတဲ့လမ်းကြောင်းသွားမယ်။ NC မပါဝင်နိုင်ဘူးဆိုတဲ့သဘောထားတွေတော့မရှိတော့ပါဘူး။ ဒါလည်းသူတို့ကိုယ်တိုင်ဒီ NC လုပ်ငန်းရှင်တွေမှာဟိုပြည်ပြကြကြအဝင်းလာဖို့ကတော့အတော်ကြီးကိုဟိုအခက်အခဲနဲ့တွေ့နေရပါတယ်။အဲ့ဒီအခက်အခဲတွေတွေ့နေရတဲ့ကိစ္စကလည်းအဓိကအပြင်အဖက်နဲ့တပည့်ကျုံကြည်မှုဒီဆောင်နိုင်တာတာမရရှိနေတာအစောရောက်တဲ့အမြင်တွေနဲ့ပြင်ပြနေတာအဲ့ဒါကြောင့်ကျွန်တော်တို့ဖြစ်ထွန်းတဲ့လောက်မဖြစ်ထွန်းတာဒါပေမဲ့ဘာပဲဖြစ်ဖြစ် NC လမ်းကြောင်းဟာဒီအမှန်ကြီးကျွန်တော်တို့ဒီပြည်ရေးဆေးရဆေးရနဲ့ကျွန်တော်တို့ Federal Democracy အခြေခံမူတွေချမှတ်နိုင်မှုအတွက်ဒီမှန်ကန်တဲ့လမ်းပြညီပုံလို့တော့ဟုတ်ကွာအခုကြည့်တော့များများအမိမှတ်ကြည့်ထားကြတဲ့သဘောပါပဲ
။ဟုတ်ကဲ့
ဒီချိန်ထဲမှာပဲတန်စီဒေတာဖွင့်ဆိုမှုမှာမရှိနေတဲ့အတွက်မျိုးသားစစ်ပြန်လဲစစ်မြေလုံငန်းကြီးမလုံနိုင်ဘူးမလုံနိုင်တဲ့အတွက်အခုတတိယရှင်ပန်းလုံးစီဝင်းနောက်ပိုင်းမှာဒီလာကဒီလုံချမှုကြီးချက်ဆိုင်သွားတယ်လို့ကျွန်တော်တော့တောက်ချက်ချပါခင်
။ဟုတ်ကဲ့ဟိုနောက်တစ်ခုရှိတာကတော့ဒီတိုင်းသားဖွဲ့တွေကဒီ NC လက်မှတ်ထိုးထားပြီးသားဒီအဖွဲ့တွေတော့မှဒီငင်းငယ်လုပ်ငန်းစဉ်ကနေဘေးထွက်နေရမျိုးတချို့ပြီးနောက်မထိုးရသေးတဲ့အဖွဲ့တွေနဲ့လည်းဆွေးနွေးတာရှိရဆိုမှတိုက်ပွဲတွေကအရင်နဲ့ဆိုင်ပြန်ပြီးပြင်းထန်လာတာမျိုးတွေလည်းရှိနေတော့ဟိုဒီအရာတွေကိုတချို့ကလည်းဆုတ်ယုတ်မှုအနေနဲ့ထောက်ပြရလည်းရှိပါတယ်ဒါနဲ့ပတ်သက်လို့ဆရာဦးတန်းဆုံးနဲ့ဘယ်လိုမြင်လဲ
။ဟုတ်ကဲ့အဲ့ဒီအနေအထားတွေအမှန်မဲ့ရှိပါတယ်။နော်အဲ့တော့ခုနကကျွန်တော်တို့ဒီလေးတမျိုးအခမ်းအနားနဲ့ပတ်သက်ပြီးပြောတဲ့အခါမှာကျွန်တော်တို့ RCS ဥက္ကဋ္ဌဝတ္ထုပြုရရှိမတက်နိုင်ပါဘူးမတက်နိုင်တဲ့အတွက် GICM အစီအစဉ်လုပ်ဖို့ဆိုတဲ့ဒီစာအခုပြောမှလာတဲ့ဟုတ်ရှိသွားပါတယ်နော်ဒါကတော့ဒီကျွန်တော်ခုနပြောသလိုဒါဘုံဘူးကြီးခေါကကလည်းပြောခဲ့ပါတယ်ဒီလိုဖြစ်ရတဲ့အကြောင်းကိစ္စတွေကတစ်ဖက်နဲ့တစ်ဖက်ညုံကြည့်လို့တမရတွေရှိနေလို့အစွမ်းရောက်တဲ့အမြင်နဲ့ချိန်ကကြည့်ရှုနေလို့ဖြစ်တယ်လို့ဒီကောက်ချက်ချတာပဲအဲ့ဒါကိုလည်းကျွန်တော်ကသဘောတူပါတယ်ဒီတိုက်ပွဲဖြစ်နေတဲ့ပတ်သက်တဲ့ကိစ္စကတော့အခု NG လက်မှတ်ထိုးထားတဲ့အခွင့်အရေးကြီးကြားထဲမှာကျွန်တော်တို့ဟိုဒီတိုက်ပွဲတချို့ဖြစ်တာရှိတယ်ဒါပေမဲ့အဲ့လိုကိစ္စတွေကတော့အပြန်အလှန်ထိမ့်သိမ့်နိုင်နိုင်လို့အခုတရုတ်ပြညင်တော့ပါဘူးနော်အရင်က RCS နဲ့တက်မလို့နဲ့နော်အာဒီအဲ့ဒါကမြောက်ပိုင်းဖွဲ့ရင်းနဲ့ဆက်လက်ပြဿနာတွေရှိခဲ့မှုပါလေ။နော်အဲ့တော့အခုနောက်ပိုင်းဖြစ်နေတဲ့ပြဿနာကတော့ဒီနောက်ပိုင်းဖွဲ့ရင်းနဲ့တက်မတော်ကြားထဲမှာဖြစ်နေတဲ့တိုက်ပွဲပါ။အဲ့တော့ကျွန်တော်ပြောချင်တာကအဖွဲ့၈ဖွဲ့အခုတော့၁၀ဖွဲ့ဖြစ်သွားပြီပေါ့ဗျာ။၁၀ဖွဲ့က NCU လက်မှတ်ထိုးထားတယ်။အဲ့ဒီကျွန်တော်တို့ MNCC နောက်ပိုင်းဖွဲ့9ဖွဲ့ထဲမှာလည်းအဓိကအားဖြင့်၃ဖွဲ့ပဲဒီစီလှုပ်ရှားမှုတွေလုံးနေတာဖြစ်ပါတယ်။ကျန်တဲ့နေရာတွေကတော့အတော်လေးကိုကျွန်တော်တို့အတော်လေးကိုထိန်းချုပ်လို့ရပါတယ်။နောက်ပိုင်းဘွယ်ခေါင်းဆောင်လို့ပြောရမယ်။ PIO အတွက်တောင်မှဟိုတိတိတိုက်ခိုက်မှုအတော်လေးကိုနေပါတော့ပါဘူး။အခုကျန်တဲ့သုံးဘွယ်နဲ့အဲ့ဒီကိစ္စတွေဆက်ပြီးညီနိုင်နိုင်ရင်ကျွန်တော်ဆက်ရှိ short ချနိုင်မယ်ဆိုရင်တော့NTD လမ်းကြောင်းကျွန်တော်တို့ဆက်လျှောက်ဖို့အတွက်ကိုမှုကောင်းမှုနဲ့အချင်းချင်းဖြစ်လာမှုကျွန်တော်မြင်ပါတယ်ခင
်ဗျ။ဟုတ်ကဲ့။ဆိုတော့ဟိုဘုံမွေးခွန်ဥက္ကရာရဲ့သဘောထားဟုတ်ခင်ဗျာ။ကျွန်တော်ဒီ NC လင်းနေတာကာလအတွင်းမှာဟိုတကယ်ဖြစ်တင်တာတွေဖြစ်နိုင်တာတွေရှိရမယ်။မဖြစ်ခဲ့ဘူးလို့ဆိုနိုင်တာတွေရောဘာအများတွေ့မိလဲခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်တို့ NC လမ်းကြောင်းကြတာတော့ဘာရက်ခရက်ခရေးစာချုပ်မဟုတ်ပါဘူး။နိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပပြီးတော့ဘာသာရေးသဘောတူညီရတဲ့ရယူဖို့အတွက် NCA ကတော့မှလမ်းပြမျိုးခုနှစ်ချက်ပါပါ။အဲဒါမဲ့မျိုးတိုင်းအခုသွားနေတဲ့အချိန်မှာကျွန်တော်တို့ကပြည်တော်စုငယ်ငယ်ကြီးညီလာခံဟိုပေါ်ဆောင်ပြီးတော့ကျွန်တော်၂၁ရာစုပြည်တော်အထိရောက်နေပါလား။ပြည်တော်စုသဘောတူစာချုပ်ကိုလည်းအပိုင်း၁အပိုင်း၂ကိုအချုပ်ဆိုနေပါလား။အဲဒီအချုပ်ဆိုနေတဲ့အပေါ်မှာကျွန်တော်တို့အနေနဲ့လက်ရှိအကြံနေကြတယ်ပေါ့ဗျာ NCA လမ်းကြောင်းအပြင်မှာစံနေကြတဲ့အဖွဲ့ကြီးတွေကလည်း NCA လမ်းကြောင်းကအပြစ်ခရရက်ဆေးရေးလမ်းကြောင်းဆိုပေမဲ့နိုင်ငံရေးဆွေးနွေးပွဲအတွက်လမ်းဖွင့်ထားတဲ့လမ်းကြောင်းဖြစ်ပါလေနိုင်ငံရေးဆွေးနွေးပွဲမလုပ်ဘဲနဲ့နိုင်ငံရေးဆွေးနွေးပွဲမှာသဘောတူချက်သစုံတရားမရဘဲနဲ့ကျွန်တော်တို့နိုင်ငံရေးကမရှိပါဘူးဖတ်ရဲပြည်တော်စုတိကျရလမ်းမပြီးပါဘူး။အကြောင်းပြည်တော်စုသဘောတူစာချုပ်နိုင်ငံရေးသဘောတူစာချုပ်အတူတူပါပဲ။တစ်ဖက်နဲ့ပဲအဲ့ဒါရရှိဖို့ကကျွန်တော်ကြိုးပမ်းရမှာဖြစ်ပါ။
ဒါကြောင့်အခုမလာကြရမှာကျွန်တော်တို့ကဒီကောင်တို့သဘောတူစာချုပ်ပိုင်းပြေရပြီးပါပြီပိုင်းနဲ့လည်းရပြီးပါပြီသို့တော့အပိုင်းပုံးကိုရရှိအောင်အပိုင်းပုံးမှာလည်းပဲနိုင်ငံတော်အတိုင်းအမြင်ပုံကိုဤအလားညွန်ချက်နိုင်ပြီပေါ့အပိုင်းပုံးမှာပါပင်ပါတိုင်းတဲ့ဒီနိုင်ငံရေးသဘောတူချက်ထဲမှာပါပင်ပါတိုင်းတဲ့ဒီနယ်အခွင့်အရေးတွေနော်ကျွန်တော်တို့အဆသာရပါပေါ့အဲ့ဒီမိခွန်းထဲမှာပါတဲ့အခွင့်အရေးတွေအားလုံးကိုကျွန်တော်တို့ကောက်ယူမှာဆိုရင်ဒီတော်စုသဘောတူစာချုပ်ရဲ့အစိပ်ပိုင်းအဖြစ်ထည့်သွင်းသွားလို့ရတဲ့အပိုင်းခံရတဲ့ဖြစ်တယ်လို့ကျွန်တော်တို့ကခံယူပါတယ်ဒါကြောင့်ဒီတော်စုသဘောတူစာချုပ်အပြီးမှာဆက်တဲ့ဒီတော်စုဒီဆောင်ရေးရတာအလုပ်ဖြစ်မယ်လို့မြင်ပါတယ်ခင်ဗျာ
โอเคဟိုသောတော့ဒီဦးခွန်ကပြောလို့ပေါ့လေဒီလင်းနှစ်ပြည့်ခန်းနာမှာဒီအတိုင်းငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟိုပြောသွားတဲ့အထဲမှာသူလည်းအတိမတ်ပြုသွားတာတော့ဟိုအခက်အခဲတွေကြုံနေရတယ်အထူးသဖြင့်တော့ဒီအခက်အခဲတွေကဒီ NC စာရုပ်ကြောင့်မဟုတ်ဘဲနဲ့ဒီစာရုပ်ကိုအကောင့်ထဲပေါ်တဲ့နေရာမှာအားနည်းချက်တွေကိုလိုက်နာဖို့ဒီလိုအပ်ချက်တွေမှာနောက်နားလည်မှုကွဲပြားမှုတွေကြောင့်ဖြစ်လာတဲ့အခက်အခဲတွေဆိုပြီးသူကပြောပါတယ်နောက်ဒီ NCO ပါဝင်လက်မှတ်ထိုးခဲ့တဲ့ဒီတက်ဆန်သူခေါင်းဆောင်တွေအားလုံးအနေနဲ့လည်းဒီ NCA ဘာသဘောတူညီချက်တွေကိုအကောင့်ထဲပေါ်တဲ့နေရာမှာကတိတူကိုအရေးကြီးတယ်ဆိုပြီးတော့ဟိုပြောသွားတာမျိုးရှိပဲနောက်ဟို KNU ဥက္ကဋ္ဌပုဒ်ကြီးဘိုလ်ချုပ်ကြီးဟိုမော်ဒူစီဖို့ကလည်းအလားတူယုံကြည်မှုတွေအားနည်းတယ်ဆိုတော့ပိုင်းကိုဟုတ်ကဲ့ထောက်ပြသွားတာကျွန်တော်တို့ကြားခဲ့လိုက်ပါတယ်ဆိုတော့ဒီ၄နှစ်ရှိပြီပေါ့လေဒီကြားထဲမှာယုံကြည်မှုတွေတစ်ဖက်နဲ့တစ်ဖက်မတီးဆောက်နိုင်ရတဲ့အဓိကစိန်ခေါ်မှုအနေနဲ့ပြောပါဆိုရင်ဟိုဘမွေးကွန်ဥက္ကဋ္ဌအနေနဲ့ဘာကိုထောက်ပြလို့ရမလဲ
အော်ဒီ၄နှစ်ဆောက်ဝေးကျင်တာငယ်ငယ်ဒီဆောက်တဲ့ကတာနှစ်ကိုပါလားမင်္ဂလာအချိန်ကြီးလိုက်ရင်အလေးအကျတော့မဲပါပြေပကမိကခုနစ်နာပြေပကကိုဖြည့်ရှင်းဖို့ကလေးနှစ်တော့မလိုတော့ပါခုနှစ်နှစ်နဲ့ဆက်နေတော့ရှားနိုင်ပါတော့တစ်ဖက်ကလည်းခဏပြောသလိုပဲဒီကျွန်တော်ဖြည့်ရှင်းတဲ့နေရာမှာကျွန်တော်တို့အစိုးရအရေးကြီးပါလားအတမတော်အရေးကြီးပါသို့သူနိုင်ငံပါတီများလည်းယူပါသို့သူကျန်ဘက်လက်နက်ကိုင်တော်လည်းဖွဲ့စည်းများလည်းယူပါအဲ့ဒီစိတ်ဟိုတာလို့ခေါ်တယ်ပြီဟောပါနိုင်ငံရေးလုံခြုံရေးမှာဒီပါဝင်ပတ်သက်နေတဲ့လူအားလုံးကသဘောယူမနှောယူနဲ့ပါဝင်ပြီးတော့ဘယ်လိုလဲဒီကောင်တို့အတွက်အခုတော့တော့ပေါ့ငင်းရဲလုံသွားတယ်ကိုအားပေးဖို့လိုပါဘယ်လိုအချမ်းဖန်လုံးမယ်ခွင့်ရောယူမယ်ခုတော့လုံးမယ်အမြတ်ထုံးမယ်အဲ့လိုစဉ်းစားကျွန်တော်ငင်းရဲလုံသွားတယ်ကတော့အဆက်ဆက်ဆက်တွေ့အောင်မှာဖြစ်ပါတယ်ခင်ဗျာ
โอเคဥက္ကဋ္ဌဆွေးနွေးရကျေးဇူးပါဆိုတော့ကျွန်တော်တို့ဆွေးနွေးပွဲကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းအခုလေးလိုင်းပေါ်မှာရှိနေပါတယ်။နောက်အီးမေးလ်တွေ Facebook တွေကနေမှတ်ချက်တွေစာတွေပေးပို့ထားတာတချို့လည်းရှိပါတယ်။အရင်ဆုံးတော့ကိုယ်တိုင်ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုလှည့်ပေးခြင်းပါတယ်။တူကတော့ slide ပွေခုံးဖြစ်ပါတယ်။ကို slide ပွေခုံးသဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
။โอเค NCA ရဲ့နောက်ဆုံးစာချုပ်ဖြစ်တဲ့ဟိုဟာဒီထောင်စုသဘောတူစာချုပ်ထုတ်ဆိုနိုင်ရဒီထောင်စုငင်းချင်းညီလာခံကျင်းပတဲ့နေရာမှာကျွန်တော်တို့နေနေကြင်ရသူတခင်တက်မတော်ပေါ့နောက်ဆုံးရည်ရချက်ကဟိုအတိဖြစ်လာတဲ့ဖွဲ့စည်းပုံဖွဲ့စည်းပုံဖြစ်နိုင်အောင်ဒီထောင်စုတဘောတူညီချက်ကိုချမှတ်နိုင်ဖို့အတွက်ဆွေးနွေးတဲ့ခါကြရရင်တော့ဥပမာခွဲမထွေးရဆိုတဲ့ဥစ္စာတွေနောက်ပြီးတော့မှခွဲထည့်ပိုင်ခွင့်ရှိပြီဆိုတဲ့ဥစ္စာတွေကဆွေးနွေးပြီးတော့ကြေလန်ကြတော့စေတနာမေတ္တာမပါဘဲအဲ့လိုမျိုးကိစ္စလေရင်းချင်းကြီးလည်းကကျင်းပလို့မရတော့ဘူးဆိုတော့ရက်ဆိုင်ကြတာလို့ရှိတဲ့ခါကြတော့ဒီ NCA ကနောက်ဆုံးပန်းတိုင်ဖြစ်တဲ့အဲ့ဒီဒီထောင်စုသဘောတူညီချက်ကိုလုံနိုင်အောင်တမတော်ကရောတကယ်တမ်းရှိသလားလင်းနေကင်ဒီရရောတကယ်စေတနာရှိသလားအချိန်ဆွေးပြီးတော့မှသူတို့အဲ့လိုမျိုးအာဏာရှိအောင်ပဲ NCA ကအကာအကွယ်ယူပြီးတော့မှ NCA ကိုဗန်းပြနေသလားဆိုတဲ့ဥစ္စာကကျွန်တော်တို့ PPT အနေနဲ့တော့ဇူချီမှတ်တော့ကြီးမြလာတယ်အဲ့ဒါကြောင့်ပြည်ထောင်စုငင်းချင်းကြီးလာကအောင်အမြန်ဆုံးကျင်းပပြီးတော့မှခွဲထွေးရဆိုတဲ့ဥစ္စာတွေကပတ်ထားပြီးတော့မှပြည်ထောင်စုတဘောတူချိတ်ကိုနိုင်ငံကြီးအဓိကထားပြီးတော့မှဆုံးဖြတ်ချက်ချနိုင်ရင်တော့အကောင့်ဆုံးနဲ့ဖြစ်မယ်လို့မဟုတ်ဘူးဒီတိုင်းနဲ့ဆိုရင်တော့ကျွန်တော်တို့ဇူချီမှတ်တော့ PPT ကြီးမြလာတာကိုကျွန်တော်တို့တွေးရပါတယ်ခင်ဗျ
ဟုတ်ကဲ့ကိုစလိုင်းပွင့်ကုန်းဆွနေတာကျေးဇူးပါနောက်တူကတော့ကျွန်တော်တို့မြန်မာနိုင်ငံရပါပဲကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်တဘောတာလည်းဆွနေလို့ရပါတယ်ခင်ဗျာ
ဆက်ပြောပြရင်မာကွင်းချာဆွေးနေတာတော့ပဲကိုရင်းကိုတန်းရရတယ်လေကိုဟာဟိုဟိုချောင်းချောင်းတော့ဆိုလာမလန်းဆိုဟိုမင်းကလာတာတူနေနေပဲဘုံကြီးတော့မကြီးရမလို့အမဟိုပြောကြမယ်ဒါပေမဲ့ဒီတိုင်းကချင်းချင်းနဲ့တရားတော်ချရဆိုမရှိပါဘူး။ချမ်းပြည်မြန်မာဘာလို့မပိုးခွက်ထားမယ်။ဟိုဆမ်းပြောင်းတော့ပြီးတော့တိုင်းပြည်ကမြောက်ပြီးငါဟိုထုတ်ပြီးဆိုဟလာလွတ်တော်ထဲမှာလည်းတန်းတော်ကြီးပါပဲ။အိကတန်းတော်ပြန်မှာပါ။တန်းတော်ကတကယ်ကိုနိုင်ငံဖြစ်တယ်။ဒီလိုလိုတိုးတဲ့ချင်းတွေနဲ့တန်းတော်ပဲပြန်မှာပါ။ဟုတ်ကဲ့ဆလာပါပဲ
။ဟုတ်ကဲ့ကိုတန်းမောင်ဆွေးနွေးတာကျေးဇူးပါ။ကျွန်တော်တို့နောက်ထပ်ကျွန်တော်ဆွေးနွေးပွဲကိုစာရီပြပို့ထားတဲ့ထဲကလည်းစာတချို့ကိုဟိုအလင်းတင်လို့ပေါ်ပြကြပါတယ်။အရင်ဆုံးစာဆောင်ကတော့ခိုင်ယိုးမာဆိုတဲ့နာမည်နဲ့ပြပို့ထားတာပါ။ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။ NCA လင်းနေမြောက်ခဲ့ပြီးသို့တော်ရလက်ကတော့လေကြီးထိုးရိုးရိုးပါပဲ။ကျွန်တော်မြင်တာကတော့ NCA ကိုလမ်းစဉ်အဖြစ်ကဘာနိုင်အဖြစ်အထိလက်မှတ်ထိုးထားတဲ့သူတွေအထက်မှာလမ်းစဉ်ကိုသာကိုးကွယ်သူတွေမြင်နေရပါတယ်။အမှန်က NCA ကိုလမ်းစဉ်လို့အစကတည်းကပြောလာကြတာလမ်းစဉ်ဆိုရင်လေးနှစ်မြောက်လို့အလုံးမဖြစ်ဘူးအကောင့်ထဲရေရရမပေါ်ခဲ့ဘူးဆိုရင်ဒါဟာမယိုးသားမှုတွေများနေလို့ပဲလမ်းစဉ်ဆိုတာပြောင်းတင်ရင်ပြောင်းရမှာဆွဲစီမထားဘူးဆွဲစီထားပြီဆိုရင်ကိုယ်ခွေခံအပူဇော်ခံဖြစ်သွားတတ်တယ်အဲ့ဒါဆိုရင်ဘယ်တော့မှလမ်းကြောင်းသစ်ရှာတွေ့မှာမဟုတ်ဘူးဘန်းနိုင်တို့ရောက်မှာမဟုတ်ဘူးထင်ပါတယ်ကျွန်တော်ထင်တယ် NCA အစမှမူပေါင်းနေမပြေပြစ်သေးပဲလက်မှတ်စောစီးစွာထိုးသွားတဲ့အဖွဲ့နှစ်ဖွဲ့လောက်ရှိခဲ့တယ်။အဲ့ဒါဘာလို့ပြသလဲဆိုရင်အပေါ်စားဆန်လွတ်တဲ့အနာဂတ် NCA လမ်းကြောင်းအတွက်တာထွက်ဈေးဥပအပေါ်စားဆန်မှုအကြောင်းတစ်ခုပါမှာပေါ့။ဒါကြောင့် NCA ကလည်းအစမကောင်းခဲ့တဲ့အပေါ်စားဆန်မှုနမူနာရှိလေတော့ဝိလဲကြောင်းဘက်ဖြစ်နေတာလှုပ်ချင်တယ်လို့လုံနေလို့ရကြတာအခုတတ်သေးပါပဲလို့ဆွေးနွေးကြပါရခင်ဗျာ။
ဟုတ်ကဲ့နောက်စာတစ်စာကတော့ကျွန်တော်တို့မိတ်တီလာမျိုးကဦးစိန်မောင်ရဲ့စာပါနန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
NCA လက်မှတ်ထိုးပြီးကာလ၄နှစ်ပြည့်ခမ်းနားမှာငြိမ်းချမ်းရေးလုပ်ငန်းစဉ်အဖွဲ့ JICM ရည်ဥက္ကဋ္ဌ RCSS SSA ရဲ့ပို့ချုပ်ကြီးရွှတ်စစ်မတက်ပါဘူးရုတ်တရက်ပေါ်လာတဲ့အကြောင်းကိစ္စတရက်ကြောင်းလို့သိရပါတယ် NCA ကိုမကျေနပ်လို့မတက်တာမဟုတ်ဘူးလို့သိရပါတယ်၄နှစ်တာကာလအတွင်း NCA ကြောင့်အကျိုးဖြစ်တည်မှုများကတော့နှစ်ဖက်တက်တွေပြစ်ခတ်တိုက်ခိုက်မှုညော့နေခဲ့တယ်အပြည့်ရကာလကြီးညာချက်တွေထုတ်ပြန်ကြီးညာနိုင်ခဲ့တယ်အပြည့်ရရင်ညှိနှိုင်းဆွေးနွေးပွဲတွေအကြိမ်ကြိမ်လုပ်နိုင်ခဲ့တယ် NCA လက်မှတ်မထိုးသေးတဲ့လက်နက်ကိုင်အဖွဲ့တွေနဲ့လည်းတွေ့ဆုံဆွေးနွေးမှုတွေလုပ်နိုင်ခဲ့တယ်ဆက်လက်လှုပ်ဆောင်ဖို့လည်းသဘောတူညီချက်တွေရယူနိုင်ခဲ့တယ်သို့တော်လည်းပြစ်ခတ်တိုက်ခိုက်မှုတွေ NCA လက်မှတ်ထိုးပြီးအဖွဲ့တွေရဲ့ဒေသတွေမှာထိတွေ့မှုတွေအနည်းငယ်ဖြစ်ခဲ့ရတယ် NCA လက်မှတ်ထိုးပြီး၄နှစ်တာကာလမှာတွေ့နေရတဲ့အဓိကစိန်ခေါ်မှုတွေကတော့ခွဲမထွက်ရေးကိစ္စတမရရဲ့အချက်၆ချက်ပါအချက်တချို့ကိုသဘောမတူတဲ့ကိစ္စပါNCA ပါအချက်တချို့ကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့ကိစ္စတန်းတူအခွင့်အရေးရလိုမှုပြည်ထောင်စုတပ်မတော်ဖွဲ့စည်းရေးမှာလက်နက်စွန့်ရေးသဘောထားကွဲနေတဲ့ကိစ္စစသဖြင့်စိန်ခေါ်မှုတွေရှိနေတယ်လို့ထင်ပါတယ်။ဒါတွေကိုညှိနှိုင်းဆွေးနွေးတဲ့နည်းနဲ့ဖြေရှင်းနေကြပါတယ်။ NCA ဟာပြည်တွင်းငြိမ်းချမ်းရေးတကပောက်လို့ဆိုရမယ်ထင်ပါတယ်။ NCA ကိုသဘောတူလက်မှတ်ထိုးအတည်ပြုပြီးတော့အပြစ်ခတ်ရစရေးတွေအခိုင်အမာလုပ်နိုင်ပြီးမှပြည်တွင်းငြိမ်းချမ်းရေးကိုတည်ဆောက်နိုင်မယ်။ Democracy Federal ပြည်ထောင်စုဖြစ်ပေါ်လာရေးကိုတက်လှမ်းနိုင်မယ်။NCA လမ်းကြောင်းနဲ့ပဲသွားကြမယ်ဆိုတာကိုလည်းဆုံးဖြတ်ထားကြတယ်ဆိုတော့ NCA ဟာပြည်တွင်းငြိမ်းချမ်းရေးအတွက်မှန်ကန်တဲ့လမ်းကြောင်းဖြစ်တယ်လို့သုံးသပ်မိပါကြောင်းဆွေးနွေးရပါတယ်ခင်ဗျာဆိုပြီးရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ဦးစိန်မောင်ရဲ့စာပါဆိုတော့ဒီအစိုးရနဲ့တက်မတော်ဘက်ကတော့ဒီ NCA မထိုးရသေးတဲ့အဖွဲ့တွေကိုလည်းထိုးကြဖို့ဆိုပြီးတော့တိုက်တွန်းနေတာတွေ့ရပါတယ်ဆိုတော့လက်တွေ့အကောင့်ထဲပေါ်ဖို့ဆိုရင်အဓိကအားဖြင့်အစိုးရနဲ့တက်မတော်အပိုင်းကလှုပ်ဖို့လိုအပ်ချက်တွေရောဘာတွေများရှိနေမလဲဆရာဦးတန်းစိုးနိုင်ဆွေးနွေးပေးပါလားခင်ဗျာ
ဟုတ်ကဲ့နော်ဒီ NCA လုပ်ငန်းရှင်ဟာအခုဒီဘုရားအဖြစ်ပြောလို့ရှင်တော့လက်နက်ကိုင်းအဖွဲ့စီတော်များများကဒါကဒီလမ်းကြောင်းဟာမကန်နေလမ်းကြောင်းဖြစ်တော့ဒီဘုရားအဖြစ်အတိမတ်ဖြစ်ပြီးတော့ဒါနဲ့ NCA ရှားကျုံဒီဆွေးနွေးချင်းကကျွန်တော်တို့ဒီချာချာကျွန်တော်တို့ဟိုပြည်သူစုံစုံမဆွေးနွေးနိုင်ကျွန်တော်မြေသားနိုင်ငံရဲ့ပြဿနာလေးဖြစ်လာခဲ့ရလို့ရှိပါတယ်။အဓိကအချက်ဒီကျွန်တော်တို့၂၄ရာစုပြည်လောင်တက်ပြကျော်နောက်ပိုင်းမှာရပ်တော်တာမြေသားစစ်တမ်းရဲ့မြေသားပြည်စင်ရေးဆွေးဝဲလူခွင့်ပြည်တော်လို့အဲဒီလူခွင့်ပြည်တင်သွားတဲ့ကိစ္စကတက်တော်ကဒါရှိတယ်လို့ပဲကျွန်တော်ပြောမှာ။တက်တော်ကဒါရှိတယ်ဆက်ဆံရ ဒါဆိုင်ရာအထုတ်ကြီးရောအန်ဂျယ်ဒီယာရောအဲ့ဒီကိစ္စနဲ့ပတ်သက်လို့တော့ကျွန်တော်တို့ဟိုအားမကျွန်တော်တို့ဝေဖန်ကန့်ကွက်ကြရပါလိမ့်မရှိဘူးရှိတဲ့အခါကျတော့မိသားစုနိုင်ငံရေးဆွေးနွေးရေးအဘယ်နေရာမှာကျင်းပမှာလဲဆိုဒီကကြောင်းပြီးပြီးတော့ RCS ပြည်ကျွန်တော်တို့အာရောက်ဆိုင်တော့ပါအဲ့ဒီနောက်ပိုင်းမှာစက်ကြီးအပြင်လို့စက်ကြီးတော့ဖို့အတွက်အချက်ခဲလို့ဖြစ်တာဒါဒါအပြင်နောက်တစ်ခုကတော့ပါလဲဆိုတော့ဟိုကျွန်တော်တို့2017ခုနှစ်အောက်တိုဘာလ9ရက်နေ့ကကျင်းပတဲ့ထိပ်သီးစီးပွားအဲ့ဒီထိပ်သီးစီးပွားမှာဒီထိပ်သီးကောင်းဆောင်တွေဆုံရတဲ့အခါတိုင်းမှာကုလူတင်တာပဲကိုပြောပြီးတော့အပြန်လာဆွေးနွေးညီနိုင်မှုတွေမရှိခဲ့တဲ့အတွက်ဒီမှန်တဲ့ဆက်ဆင်းရတာဖြစ်ပါတယ်အဲ့ဒီဆွေးနွေးပွဲနောက်ပိုင်းမှာကျွန်တော်တို့ KNU ကတရားဝင်ဆွေးနွေးပွဲတွေကနှုတ်ဆက်သွားတယ်ဟောကျွန်တော်တို့ဒီ RCS ကကျင်းပနေပြီးတော့နှုတ်ဆက်သွားအဲ့တော့အဲ့ဒါလည်းပါလဲဆိုနားလည်မှုတွေတာဘယ်တော့နားလည်မှုတွေတာလဲဆိုတော့တကွာခုနကပြောတဲ့ဒီခွဲခွဲခွဲခွဲဆိုတဲ့ကိစ္စပေါ့အမှန်ကအဲ့ဒီကိစ္စကတော်ရလို့ရတယ်လို့ထင်ပါတယ်ဆိုတော့တော့တရက်ပေါ်မှာရေးထားကြတာကြီးပါပဲနော်အဲ့တော့အချင်းကြီးတောင်းတက်ဒီဒီအချင်းကြီးတောင်းတက်ဒီပြည်စုံလာပြီးတော့ဒီမကောင်းတဲ့ဆရာမှုတွေဖြစ်လာပြီးဆိုလို့ချင်းတော့ခွဲခွဲဆိုတဲ့အတန်ကထွက်လာတာကြီးပါပဲနော်ပါတာတို့ဒီလိုရေးထားတာအဲ့တော့ဒါပေမဲ့ဒီချိန်လေးမှာအခုကကျွန်တော်တို့စကားချင်ပေါ်ဒီလိုချုပ်ကိုချိန်ကဥပဒေအောင်မှာအားလုံးကစုတ်ချားနေကြတာအဲ့၎င်းချင်အချိန်ကဥပဒေမှာကနော်တန်ဒီရဲ့ဒီဒီဗိုင်းဖြစ်တယ်နော်ဆွမ်းခရာဆိုတဲ့ဒီဥပဒေဖြစ်ပြီးတန်းထားတာရှိတယ်အဲ့တော့၎င်းချင်ကိုဒီဘုံကိုလက်ခံနေဆိုလို့ရှိရင်ကိုယ်မတူဆိုတဲ့တိတယ်တို့ကောင်ရေတုံးမရဲမှာလည်းဒါလည်းပါပြီးတာအဲ့ဒါကိုလည်း NTU စာချုပ်ရဲ့ညီတန်းမှာထည့်သွင်းထားပြီးတာဒါပေမဲ့တမိုင်းကြောင်းညာဒါကိုစိုးရိမ်နေလို့တတ်ထုတ်ကနေပြီးတော့ခွင့်ဆွဲရတဲ့စာတန်းထည့်ပြီးပါဆိုတဲ့ပုံမှာဟုတ်ညီကိုလည်းကြတာပေါ့ဗျာ
ဟုတ်ကဲ့
နောက်တစ်ခုကတော့တခုသေးသောတတ်တော့ဘာလို့ဒီလုံလေးကိစ္စကတော့ကျွန်တော်တို့အခုဆက်ဆွဲပြီးအောင်သူ့ထူလုံးတဲ့နေရာမှာအခြေခံမူတွေရေးဆွဲတဲ့နေရာမှာအရေးကြီးဆုံးနဲ့အရှုပ်ကူးဆုံးကျွန်တော်တို့အတော်အနည်းများတဲ့အပိုင်းပေါ့ဗျာအဲ့ဒီအပိုင်းဆိုလို့ရှိရင်အခုကျွန်တော်တို့မကြခင်မှာကျွန်တော်တို့ဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးမှုတွေလုပ်ရင်းလုပ်ရင်းနဲ့တစုံတရာနားလည်မှုကြလာတာတွေလည်းရှိပါတယ်အခု MP လက်မှတ်ချက်တွေတိုင်းပြည်နဲ့ကိုယ်စီအားလုံးကတော်တော်တစ်ခုလို့ရှိရင်ဆိုတာကိုသူကလက်ခံလိုက်ကြပါပြီဒါလို့မြေပြဿနာကတခုတည်းသောတတ်မတော်ကိုဘယ်လိုတိဆောက်ပါလဲ။ကျန်တဲ့အဲဒီတခုတည်းသောတတ်မတော်ဆိုတာကိုတိဆောက်ဖို့ဆိုကျန်တဲ့နိုင်ငံလက်ကန်ကွယ်စည်းတွေကဟိုလက်နဲ့အလုံးစွန့်မယ်ဆိုရဲအမည်မျိုးပေါက်သွားလို့ရှင်လဲဒါကဒီဆွေးနွေးပွဲအောင်မြင်မှာမဟုတ်ပါဘူး။အဲတော့ဆက်ရှင်ရှင်နဲ့အဲ့ဒီအကောင်ကကျွန်တော်ကြော်လွားရမယ်ကိစ္စပါ။ဒီဘက်ကလည်းဟိုအပြန်လာကျွန်တော်တို့ပြောပြောင်းနေလူနဲ့ပြောပြောင်းမှုကိုပေါင်းစပ်ပြီးလုပ်ကြတော့အဲလိုမလုပ်နိုင်ဘူးဆိုလို့ကျွန်တော်ဒီပြဿနာပြီးလဲမှာမဟုတ်ဘူးဒီပြဿနာမပြီးလဲလို့ရှင်လဲဖယ်ရယ်ပြည်တော်စုထူထောင်ရေးအတွက်ခြေခံမှုတွေအဲကျွန်တော်တို့ကျူးဆွေးနေနေမှာအောင်မြင်မှာမဟုတ်ပါဘူးပြီးခဲ့တဲ့တတိယကြော့ကျွန်တော်တို့ပန်လုံးကြီးကြီးရဲ့ဟိုအကြီးကြီးရဲ့ဒီကျွန်တော်ချမှတ်တဲ့မူလေးတွေဟာနောက်ဆုံးကြတော့မျိုးသားမျိုးသမီးမျိုးသားခံလို့ရေးဆိုရဲအဖြစ်ကိုကြောက်သွားတာအဲ့ဒီတစ်ချက်ပေါ်မှာဆွေးနွေးရင်းဆွေးနွေးရင်းဆွေးနွေးလို့မဖြစ်ဘူးဆိုတော့ရှေ့ကြောင်းရင်ဖြစ်သွားတာ
အဲ့တော့
ကျွန်တော်ဆွေးနွေးရတော့ဒီကြရားလုံးကဒီပြီးကောင်းဆောင်မျိုးကိုယ်တိုင်ပြောင်းနေပြီးတော့အပြန်အလှန်မျိုးကြည့်မှုတွေရှိတယ်နောက်ပြီးတော့ဒီ NCA ရန်ရီဥမာ GIGN ပေါ့ဗျာဒါကြီးကသက်ဆိုင်ရာဒီသားတွေမှာတိုက်ပွဲတွေဖြစ်တဲ့ဘာများဆိုဖြစ်ရှင်းပြရမှာအဲ့ဒီလိုချမ်းမောကလည်းဒါမှမရှိဘူးအဲ့ဒါကြောင့်စပွဲဆက်ပြီးတော့ဒီလိုပြဆက်ပြီးပြင်နေတာဖြစ်တယ်လို့ကျွန်တော်တော့မြင်ပါတယ်။ဒါကြောင့်အဲ့ဒီပိုင်းကြီးပြင်နိုင်မှုအတွက်ကျွန်တော်27ရာစုပန်းလို့ဆုံးချကြော့ကြည့်ပြီးအင်းများဖြစ်ဖို့အတွက်ကျွန်တော်တောင်းဆန်းစုကြည်ကစိတ်တော်ညှို့တော်နေတာလို့ကျွန်တော်ယူဆပါတယ်
။ဟုတ်ကဲ့ကျေးဇူးပါ။ဆိုတော့ဘုံမွေးကွန်ဟုတ်ကရဲ့သဘောထားခင်ဗျအခုဘလို့ဖြစ်သေးရာတော့ဒီအစိုးရနဲ့တက်မလို့ဘက်ကဒီ NCA လမ်းကြောင်းနဲ့ပဲညဉ့်ညံရေးလုပ်ငန်းစဉ်တွေဆက်သွားဖို့ဆိုပြီးရည်ရွယ်ထားတယ်။နောက်တန်းသားအဖွဲ့အစည်းတော်များလည်းတောင်းရည်ဦးရာအပြင်လက်ခံထားကြပြီဆိုတော့တကယ်တမ်းတော့လက်တွေ့ကြကြပေါ့လေအလုပ်ဖြစ်ဖို့ကောင်းတဲ့ပုံဖို့ဆိုလို့ရှိရင်အစိုးရနဲ့တက်မလို့ဘက်ကပဲဖြစ်ဖြစ်နောက်တန်းသားအဖွဲ့အစည်းတွေဘက်ကပဲဖြစ်ဖြစ်ဘာတွေလုပ်ဖို့လိုမလဲဆရာ
။အာ
တော့အမြင်ကတော့အစီရဲ့တန်းတွေရအစီရဲ့ရန်တရားဖြစ်တဲ့ကြာချင်းကိုအမြင်တော့ပြန်ခေါ်ပါဒီစင်အားလုံးပေါင်းတရားပြီးတော့ကြာချင်းကနေတော့ guideline policy ပေါ့ဆက်ပေးလိုက်လို့ရှိရင်ကျွန်တော်ဒီကြမ်းတဲ့ UBDG စီတို့ GMC တို့လုံခြုံကော်မတီတို့အလုပ်ဆက်လို့ရသွားတော့မဟုတ်ရင်တော့အဲ့ဒါတွေအလုံးမလုပ်ဘူး UBDG စီတို့အဖွဲ့ကြီးကအလုံးမလုပ်ဘူးလေတော့စတိရဘူးပင်တော့ညီလာကဆက်သွားလို့မရဘူးဒါသူရဲ့ဟောဘူဘောင်ရရင်ပါလားဘူဘောင်မှာပြတ်ထားလာတာကဒီဒီဒီရနေပြီးတော့ဆုံးပြချမှတ်ပေးတဲ့အစီအစဉ်တိုင်းကျွန်တော်ကစရိယာဒီပင်လုံးတို့ဟာလာအဲ့ဒီတိုင်းဆက်သွားမယ်တော့အဲ့တော့အစင်တိုင်းသွားရင်တော့ကျွန်တော်မြင်တာကတော့ဟိုဒီအလုပ်သဘောတွေကိုရလိုက်တရားဝင်အစီအစဉ်ကိုဆက်လိုက်ဒါကြောင့်အလုပ်သဘောမှာပဲပါမယ်တရားဝင်မှာမပါဘူးဆိုတဲ့အဖွဲ့တွေရှိတယ်ဟုတ
်ကဲ့
အဲ့ဖွဲ့တွေလည်းခြံကားလိုက်ပေါ့အဲ့ဒီလိုဆိုတော့ကျွန်တော်အလုပ်လို့ရပါလားခင်ဗျဟု
တ်ကဲ့ပင်နိုင်ဆွေးနွေးပေးကြတဲ့ပုံမျိုးသားလူမျိုးရေးဖွဲ့ချုပ် PNL ဦးဆောင်နိုင်ကဦးခေါ်ကနောက်တန်းသားအရေးကျွမ်းကျင်သူစာရေးဆရာဦးတန်းဆိုးနိုင်ကိုရင်ပါဝင်ဆွေးနွေးတဲ့သူတွေစာရေးသားပေးဖို့သူတွေနဲ့တောထရှင်တွေအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လင်းဦးဆွေးနွေးစီစဉ်တင်ဆက်တဲ့စနေည view ရဲ့ direct လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါလေခင်ဗျာကျွန်တော် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာဝိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါ
စီးရီးယားမြောက်ပိုင်းကတဲလ်အပြက်မြို့ဇေနာမှာစနေနေ့ကကားဘုံးပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ73ဦးသေဆုံးခဲ့ရတယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဒီဘုံးခွဲမှုကိုဘယ်အဖွဲ့ကလှုပ်ဆောင်လဲဆိုတာကိုအခုထိမကြေညာသေးပါဘူး။ဒါပေမဲ့ဒါဟာစီးရီးယားဒီမိုကရက်တစ်တပ်ဦး SDF ကကတ်စတပ်သားတွေဖြစ်တဲ့ YPG စီးရီးယားကတ်စတပ်ဖွဲ့လက်ချက်ဖြစ်ကြောင်းတူရကီကာကွယ်ရေးဝန်ကြီးဌာနကအပြစ်တင်လိုက်တယ်လို့ YPG ရရက်စက်တဲ့ကျန်းဖက်ဖွဲ့တစ်ခုဖြစ်ပြီးဒီဖွဲ့ကိုလက်မခံချဘူးလဲကမ္ဘာခေါင်းဆောင်တွေကိုတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မှာကျင်းပနေတဲ့35ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်လာတဲ့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတရက်စ်ကမြန်မာအစိုးရအနေနဲ့ဒေတာရင်းပြဿနာတစ်ရပ်ဖြစ်နေတဲ့ရိုဟင်ဂျာဒုက္ခတွေအရေးမှာသူတို့ရဲ့ဆန္ဒအဖြစ်ဂုံတိတ်ခါရှိရှိဌာနေပြန်နိုင်ရေးအနေတူပြည်ရင်းပြန်လည်တွေးဆရေးကိုဦးစားပေးပြီးတော့လှုပ်ဆောင်ဖို့အတွက်တိုက်တွန်းလိုက်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုနိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်နေတာဖြစ်ပါတယ်။အရှိတောင်အာရှဒေသအာဆီယံထဲမှာပို့ပြီးတော့တက်တက်ကြွကြွလှုပ်ဆောင်တဲ့ဒေတာရင်းလူခွင့်အဖွဲ့အစည်းတစ်ခုဖွဲ့ဖို့အတွက်လူခွင့်အဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။လက်ရှိအာဆီယံကလူခွင့်ကော်မရှင်တစ်ခုဖြစ်တဲ့ AICHR ဟာအဖွဲ့ဝင်နိုင်ငံတွေရဲ့လူခွင့်ချိုးဖောက်မှုတွေစုံစမ်းစစ်ဆေးနိုင်တဲ့လုပ်ပိုင်ခွင့်မရှိတာကြောင့်ရည်စရာဖြစ်နေတယ်လို့လူခွင့်စောင့်ကြည့်အဖွဲ့ HRW ကပြောပါတယ်။စနေနေ့ကကစားတဲ့ Premier League ပွဲစဉ်7ဘောလုံးပွဲတွေမှာ Manchester United ရှုံးပွဲနဲ့ကြုံရပြီးတော့ Liverpool, Man City နဲ့ Chelsea တို့အနိုင်ရခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းကြီးညွတ်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်တင်ဂီတိုက်ဖြစ်ပါတယ်။အတမိုင်းဆိုင်ရာ Engineer ကတော့ Zina Abdurrahman ဖြစ်ပါတယ်။တနင်္ဂနွေနေ့မနက်ဖက်6:00-9:00အထိ VOA အစီအစဉ်တွေကိုလိုင်းနိုမီတာ32/40/48နဲ့လိုင်းလန့်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ပေးခဲ့တာပါ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ရှင်မြန်းနေတကွာမြန်မာပြည်ပြည်သားအားလုံးကြော်ရှင်မွေရာနေ့တစ်နေ့ဖြစ်ပါစေကျွန်တော်ညံဝင်းအောင်ပ
This program has come to you from the Voice of America, Washington.